Welcome to the Voice of America in Burmese.
Mingla nya jam ma tada shin mya shin Bureau of American tan ga ni bi lo 2016 khu ni September la 5 ya tanin la ni nya jam season ni go Washington DC myo ro ga ni dai yai tan hlwe ni ba bi shin.ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံမှာပြစ်ကတ်ရဲစဲရေးသဘောတူညီချက်ရနိုင်မှုအမေရိကန်နဲ့ရုရှားသမ္မတတွေဆွေးနွေးခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ပါဘူးမြောက်ကိုရီးယားကပက်ထင်းတဲ့မစ်ဆိုင်းတောင်း3ခုဂျပန်ပင်လယ်ပြင်နဲ့ဒီကနေ့ပြစ်ကတ်ခဲ့တဲ့အတွက်ဂျပန်ဆွေးရကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့တူညီညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အရေးဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ
်
ရခိုင်ပြည်နယ်ရဲ့ပြဿနာအရေးနဲ့ပတ်သက်ပြီးတော့အဖြေရှာဖို့အတွက်ဒီလိုကော်မရှင်ဖွဲ့ရတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ပြောကြားခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ငလျင်ကြောင့်ပျက်စီးခဲ့ရတဲ့ပကံဖျားတွေပြုပြင်ရေးနိုင်ငံတကာရဲ့အကူအညီတွေရရှိမှုဘလို့အခြေအနေရှိပါသလဲဆိုတာနဲ့ထိုင်းမြန်မာဘက်မှာကုန်သွယ်ရေးအခြေအနေနောက်စီးပွားရေးလုပ်ငန်းရှင်တွေရဲ့အခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလွှာအစီအစဉ်သူယုံကြည်ရတို့ကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးမှာဖြစ်ပါတယ်ရှင
်စီးရီးယားရဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးမှုတွေဟာကျိုးရှိပေမဲ့စစ်တမ်းနဲ့လူထုကိုလူသားချင်းစာနာမှုအကူအညီပေးနိုင်မဲ့အပြစ်ခတ်ရဲ့စည်းရေးအတွက်နှစ်ဖက်ကြားသဘောတူညီမှုတော့မရသေးဘူးလို့သမ္မတဘရက်ကိုဝါမာကပြောဆိုလိုက်ပါတယ
် Given the gaps of trust that exist that's a tough negotiation.
တချို့မူပိုင်းမှာကွာခြားချက်ရှိနေတဲ့အတွက်စစ်ဆန်ညီနေရတာခက်ခဲပြီးလက်တွေ့အလုပ်ဖြစ်မယ်လို့အမေရိကန်ကယူဆထားတဲ့နီးလန်းနဲ့ကွာနေရတွေကိုနီးစပ်အောင်တော့မလုပ်နိုင်သေးဘူးလို့လည်းရုရှားသမ္မတနဲ့တွေ့ဆုံပြီးနောက်မှာပဲတရုတ်နိုင်ငံဟန်ကျွေးမျိုးကဆက်မှုထွန်းကားတဲ့နိုင်ငံ20 G20 ညီလာခံပိတ်ပွဲအခမ်းအနားမှာသမ္မတအိုဘားမားကသတင်းတောက်တွေကိုပြောလိုက်တာပါ။စီးရီးယားအရေးရုရှားနဲ့ဆွေးနွေးမှုတွေကိုနောက်ပိုင်းရက်တွေမှာလည်းဆက်လုပ်သွားဖို့သက်ဆိုင်ရာနိုင်ငံခြားရေးဝန်ကြီးတွေကိုညွှန်ကြားထားတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။စာနာရေးခန်းနဲ့စေဝါအကူအညီတွေလိုအပ်နေတဲ့ဒီရနိုင်ငံသားတမောင်များစွာကိုအကူအညီပေးနိုင်မှုအပြစ်ခတ်ရဆက်မဲ့အစီအစဉ်မှာတော့ရုရှားနိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ဆီးရီးယားဆူရနဲ့အမေရိကန်ကထောက်ခံအားပေးနေတဲ့သဘုံဖွဲ့တွေလည်းပါဝင်ကြမှာပါ။တနင်္ဂနွေနေ့ကနှစ်ဖက်အကြားသဘောတူညီချက်ရရှိဖို့နှိစက်တဲ့အလားအလာတွေတွေ့မြင်ခဲ့ရပေမဲ့ဟန်တားတွေရှိနေစေဖြစ်ပါတယ်။ဆီးရီးယားမှာပြည်တွင်းစစ်ကြောလူပေါင်း2,000ခွဲသေဆုံးပြီး17သန်းဥမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့အရှေ့လေပိုင်းနဲ့ဥရောပမှာဒုက္ခသည်ပြည်နာတွေလည်းပေါ်ပေါက်ခဲ့ရပြီးအစိုးရစစ်သွေးကြွတွေခေါင်းမော်လာတဲ့အခြေအနေမျိုးတွေနဲ့လည်းကြုံခဲ့ရပါတယ်။
စီးရီးယားနိုင်ငံမှာဆွေးရထိန်းချုပ်ထားတဲ့မြို့တော်များများနဲ့ကတ်လက်နက်ကန်အဖွဲ့ထိန်းချုပ်တဲ့မြို့ကြီးတစ်ခုမှာဒီကနေ့ဘုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ခတ်မှုတွေအားလုံးတပြိုင်တည်းဖြစ်ခဲ့တဲ့ဆိုတာထင်ရှားပြီးအားလုံးဟာလူမျိုးရေးဂိတ်တွေကိုပြစ်မှတ်ထားတိုက်ခတ်တာဖြစ်တယ်လို့စီးရီးယားလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ညွှန်ကြားရေးမှူးရာမီအက်ဗဒယ်ရာမန်ကပြင်သစ်သတင်းဌာနကိုပြောပါတယ်။ဒီတိုက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်နေချက်ချင်းပြောဆိုလာတာမရှိသေးပါဘူး။နိုင်ငံရှိမြောက်ပိုင်းကန်ယူရဲမြို့ထာတက်စ်ကအာဇူနာတရားပေါ်မှာဘုံခွဲတိုက်ခိုက်မှု2ချိန်ဖြစ်ခဲ့တာမှာလူ11ယောက်သေဆုံးပြီး45ယောက်ဒဏ်ရာရခဲ့ပါတယ်။ဒီတရားပေါ်ကတိုက်ခိုက်မှုတွေကိုအကြမ်းဖက်သမား2ဦးကဖောက်ခွဲခဲ့တာဖြစ်ပြီးတော့ပထမကားဘုံထောင်ဖောက်ခွဲမှုအပြီးဒဏ်ရာရတဲ့သူတွေကိုကူညီဖို့လူတွေရောက်လာတဲ့အချိန်မှာအသေးခံဘုံခွဲသူတဦးကကမတ်မှာပတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေကိုဖောက်ခွဲတိုက်ခိုက်ခဲ့တဲ့အကြောင်းနိုင်ငံပိုင်ရုပ်သံကကြေညာပါတယ်။တခါ Holmes မြို့ Bab Jetmo ရပ်ကွက်ကစစ်တပ်စစ်စေးရေးဂိတ်တစ်ခုမှာဖြစ်ခဲ့တဲ့ပောက်ကွဲမှုမှာတော့လူ၄ယောက်ထက်မနည်းသေဆုံးပြီး၄ယောက်ထိခဲ့ဒဏ်ရာရခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြပါရယ်။အလားတူဒီမြို့တော် Damascus အပြင်ဘက် El Sabura လမ်းမပေါ်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုအတွင်မှာတော့ထိခဲ့သေးချင်မှုရှိမရှိဆိုတာတိတိကျကျမသိရသေးပါဘူး။ခတ်လက်နက်ကိုင်အဖွဲ့ထိန်းချုပ်တဲ့အရှေ့မြောက်ပိုင်း Hasaka မြို့မှာလည်းမော်တော်ဆိုင်ကယ်တစ်စီးပောက်ကွဲခဲ့တာမှာလူ၃ဦးထက်မနည်းသေဆုံးခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာထားပါရယ်ရှင်။
အာဖဂန်နိုင်ငံကဘူးမြို့တော်ကကာဝဲဝန်ကြီးဌာနနီးရဲယူနီဖောင်းဝတ်ဆင်ထားတဲ့အသေးခံဘုံခွဲသမားတူကဖောက်ခွဲတက်ခိုက်တာကြောင့်လူ24ဦးထက်မနည်းသေဆုံးပြီး90ကျော်ထဏ်ရာရသွားပါတယ်။ဒီကနေ့တက်ခိုက်မှုတွင်ကာဝဲဝန်ကြီးဌာနအစ်စ်မြင့်တမ်မှုတူဖြစ်တဲ့ဗိုလ်ချုပ်ကြီးအက်ဒယ်ရာဇစ်နဲ့တူမြို့တော်ရဲ့ထောင်လိုင်းအရာရှိနဲ့ခရိုင်ရဲမှုတို့ပါဝင်တဲ့အကြောင်းအာဖဂန်ရုံးမြင့်တန်ကြားတူလူကကြေညာပါတယ်။အသေးခံဘုံခွဲခဲ့တဲ့နေရာမှာပဲအစောပိုင်းကပောက်ကွဲမှုအသေးစားတစ်ခုဖြစ်ခဲ့တဲ့အတွက်လာရောက်စစ်ဆင်နေချိန်တက်ခိုက်ခံရတာလို့လည်းမျက်မြင်တွေ့တဲ့သူတွေကပြောပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရ သူဇဘီဟူလာမူဂျာဟစ်ကတော့ဒီကနေ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းနဲ့လွန်ကျွေးတပ်ဖွဲ့အများစုပါဝင်လူ60လောက်တည်တယ်လို့ပြောဆိုခဲ့တာပါ။အာဖဂန်သမ္မတအရှရက်ကာနီကတော့တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတောင်းညံ့သူတွေဟာလွန်ကျွေးတပ်ဖွဲ့နဲ့ရင်ဆိုင်မတိုက်ရဲတဲ့အတွက်အပြည့်မောင်းလို့ရက်တွေကိုလှောက်ဆောင်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။မတိမငြိမ်ဖြစ်နေတဲ့မြောက်ပိုင်းကွန်ထရိုးဒေသတွေကတာလီဘန်တွေထိန်းချုပ်ထားတဲ့ခရိုင်တစ်ခုကိုအစိုးရလွန်ကျွေးတပ်ဖွဲ့တွေဒီကနေ့တင်းတင်းလာနေမှာပြန်လည်သိမ်းပိုက်ခဲ့ပြီးနောက်မှာပဲတိုက်ခိုက်မှုဖြစ်ခဲ့တာပါ။လွန်ခဲ့တဲ့လကတာလီဘန်သဘုံတွေသိမ်းပိုက်ထားတဲ့နယ်မြေကိုလေကြောင်းစစ်ကူတွေနဲ့အတူလွန်ကျွေးတပ်ဖွဲ့တွေကမနေ့စောပိုင်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ကလာအစောအရက်ကနေမောက်ထုံနိုင်ခဲ့တဲ့အကြောင်းဒေသခံတမှုတွေကပြောဆိုခဲ့ပါတယ်။အစိုးရရဲ့ပြောဆိုချက်အပေါ်သဘုံတွေဘက်ကတော့တစုံတရာပြောဆိုတာမရှိသေးပါဘူး
။ရှေ့တန်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံတွေဒီသွင်းပတ်တဲ့ကျင်းပမယ်။လာအိုနိုင်ငံပြင်ချင်းမျိုးတော်ကိုတမန်ဝင်ခီးစင်ဖြစ်ရောက်လာမဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာအာရှဒေသနဲ့ဩဇာထင်းကြီးမဲ့မူဝါဒကိုအခိုင်အမာဆက်လက်ကိုင်ဆွဲသွားမှာဖြစ်တဲ့အကြောင်းဒေသတွင်းနိုင်ငံတွေကိုချက်လောက်အာမခံဖို့ကြိုးစားမှာဖြစ်ပါတယ်။လာအိုနိုင်ငံကိုပထမဆုံးအကြိမ်အမေရိကန်သမ္မတတဦးရဲ့ခီးစဉ်အဖြစ်သမ္မတဟိုဘားမားဒီတနင်္လာနေ့နောက်ပိုင်းမှာရောက်လာမှာပါ။အာဆီယံရဲ့အရှေ့အာရှဒေသဆွေးနွေးပွဲတွေကိုတက်ရောက်မဲ့သမ္မတဟိုဘားမားဟာအမေရိကန်ရဲ့ဩဇာရှိန်ဝါဒေသအတွင်းမှာချဲ့ထွင်နိုင်အောင်ဆက်ဆံရေးတွေတွန်းပြနိုင်ဖို့ကြိုးပမ်းမှာလည်းဖြစ်ပါတယ်။အာရှပစိဖိတ်ဒေသကိုပုံမအယုံဆိုင်ပြီးဒေသအတွင်းမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍနဲ့အရှိန်အဝါကြီးထွားလာနေတာကိုတံပြန်ဖို့ရည်မှန်းထားတဲ့အမေရိကန်အနေနဲ့လာအိုနိုင်ငံနဲ့ဆက်ဆံရေးတိုးမြှင့်ဖို့သမ္မတဥပမာကျိုးပန်းမှာဖြစ်တယ်လို့အင်မီရော့တာဝန်ရှိသူတွေကလည်းပြောဆိုထားတာပါ။မနေ့ပြန်အင်ဂါနီမှာတော့သမ္မတဥပမာဟာလာအိုသမ္မတဘွန်ဟန်ဗိုရာချစ်နဲ့သမ္မတနန်းတော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒီနေ့စမ်းပိုင်းမှာပဲအာနာယကွန်မြူနတီပါတီကခေါင်းဆောင်တစ်တူရွေးချယ်တင်မြှောက်လိုက်တဲ့လာအိုနိုင်ငံဟာလက်တတော်မှာအာဆီယံရဲ့အလဲကျအခွင့်အရေးတာဝန်ယူချပြီးလူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်ဝေဖန်ခံရတာလည်းဖြစ်ပါတယ်။သမ္မတဥပမာဟာအာရှပစိဖိတ်ဒေသကိုအမေရိကန်ကဦးဆောင်နိုင်ဖို့နောက်အာဆီယံရဲ့ရှေ့အာရှထိပ်သီးဆွေးနွေးပွဲတွေလိုဒေသတွင်းညီလာခံတွေမှာပါဝင်လာတဲ့အထိဖြစ်လာအောင်ဘလောက်အထိကြိုးပမ်းပုံဖော်ခဲ့ရတယ်ဆိုတာတွေကိုပြောဆိုမှာဖြစ်တယ်လို့လည်းအမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေးပုဂ္ဂိုလ်ပန်ရုစ်ကပြောဆိုထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကပက်တင်တဲ့မစ်ဆိုင်တုံးသုံးခုကိုဂျပန်ပင်လယ်ပြင်နဲ့ဒီကနေ့ပဲပစ်ကတ်ခဲ့တဲ့အတွက်ဂျပန်ဆိုရကပြစ်တင်ရှုတ်ချလိုက်ပါတယ်။ပစ်ကတ်မှုဟာဂျပန်နိုင်ငံပေါ်ရန်လိုတဲ့လုပ်ရည်ဖြစ်နေတာမကတရုတ်နိုင်ငံဟန်ဂျိုးမြို့မှာ G20 ထိပ်သီးအစည်းအဝေးကိုကျင်းပနေချိန်တက်တိုက်ဆန်ဆန်ဖြစ်ခဲ့တာကိုထပ်သွင်းစဉ်းစားမယ်ဆိုရင်နိုင်ငံတကာတာဝန်ကိုပဲရန်လိုတဲ့လုပ်ရည်ဖြစ်တဲ့အကြောင်းဂျပန်ဆိုရအဖွဲ့တွင်းဝင်ချုပ်ယိုရှိဟီရာဆူဂါကပြောဆိုခဲ့တာပါ။မြောက်ကိုရီးယားကမစ်ဆိုင်တုံးတွေကိုအရှိတ်ဘက်ကန်ယူရန်ဒေသဝမ်ဟေးကနေပစ်ကတ်ခဲ့တာဖြစ်ပြီးကီလိုမီတာ1000လောက်ထိရောက်နိုင်တဲ့ရိုဒွန်အမျိုးအစားမစ်ဆိုင်တုံးတွေဖြစ်ကြောင်းတောင်ကိုရီးယားပူးတွဲစီးပွားရေးချုပ်ရုံးကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကိုရီးယားမှာအရှိတ်ပင်လဲလို့ခေါ်ကြတဲ့ဂျပန်ရေပိုင်နဲ့တဲကစီးပွားရေးထူးဆောင်တဲ့မြေအတွင်းကိုမစ်ဆိုင်တုံးတွေကျောက်ခဲ့တယ်လို့လည်းဂျပန်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။မစ်ဆိုင်တုံးတွေမပစ်ခင်နာရီပိုင်းလိုမှာပဲ G20 ထိပ်သီးစီးပွားကိုတက်ရောက်နေတဲ့တောင်ကိုရီးယားသမ္မတပက်ကွန်ဟင်းကတရုတ်သမ္မတရှီချင်းဖင်နဲ့တည်ထောင်တွေ့ဆုံခဲ့ပါတယ်။ပထမတဲ့မစ်ဆိုင်တုံးတွေနဲ့နျူကလ িয়ার လက်နက်စမ်းသပ်တာတွေအပါအဝင်မြောက်ကိုရီးယားကရန်လိုတဲ့လုပ်ရက်တွေစက်တိုက်ဆိုလိုလုပ်လာတာဒေသတွင်းညဉ့်ညင်းကိုအကြီးအကျယ်ထိခိုက်စေသလိုတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးမှာကျဉ်းချမှုတရဖြစ်တယ်လို့လည်းတောင်ကိုရီးယားသမ္မတကတရုတ်သမ္မတကိုတွေ့ဆုံချိန်မှာသတိပေးခဲ့တယ်လို့ယွမ်ဟန်သတင်းကဖော်ပြပါတယ်
။ဟောင်ကောင်မှာတရုတ်ဆိုရရဲ့ဝင်ရောက်ဆွဲဖက်မှုတိုးလာတဲ့အခြေအနေကိုစတင်ပြီးကိုပိုင်အုပ်ချုပ်ခွင့်ပိုရဖို့ကြိုးစားနေကြတဲ့မျိုးဆက်သစ်လွှတ်တော်အမတ်တွေဟာမနေ့ကဒီတင်းတွင်းအနေနဲ့မှကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရနေပါတယ်။ဥပဒေပြုလွှတ်တော်ကောင်စီရွေးကောက်ပွဲအနိုင်ရသူတွေထဲမှာ2014ခုနှစ်ကထီတော်လိုင်းရင်လို့ခေါ်တဲ့ကျောင်းသားလူငယ်တွေဦးဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုကိုဦးဆောင်ခဲ့သူတွေထဲကတဦးဖြစ်တဲ့အသက်23နှစ်အရွယ်နေသင်လောလည်းပါပါတယ်။ဟောင်ကောင်မှာအပြည့်အဝလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပခွင့်ရဖို့တောင်းဆိုတဲ့2014ထီတော်လိုင်းရင်လှုပ်ရှားမှုဖြစ်ခဲ့ခြင်းကဟောင်ကောင်ရဲ့အချက်အချာနေရာတော်များများမှာရပ်ပေါင်း89ရက်ကြာစီးပွားရေးလုပ်ငန်းတွေရပ်ဆိုင်ခဲ့ရတာပါ။ထီတော်လိုက်နောက်ပိုင်းမှာတော့နေသင်လောနဲ့အတူဆန္ဒပြခေါင်းဆောင်နောက်တူဦးဖြစ်တဲ့ဂျောရှွာဝမ်တို့ဟာတရုတ်စုရထံကနေတရားလွတ်လပ်ခွင့်ရရေးမျိုးလုံးကျွလူလူဆန္ဒခံယူပွဲကျင်းပဖို့စီရင်လှုပ်ရှားတဲ့ဒီမိုစစ်စတိုပါတီကိုပူးတွဲထူထောင်ခဲ့ကြတာပါ။ ဒီလူငယ်ကောင်းဆောင်တို့ကဆန္ဒပြပွဲတွေကိုဦးဆောင်ခဲ့မှုနဲ့ပြီးခဲ့တဲ့လတုန်းကပဲပြစ်ဒဏ်ချမှတ်ခံရသူတွေဖြစ်ပါတယ်။ဒါပေမဲ့ရှော့ရှော့ပေါ့ပေါ့ပြစ်ဒဏ်တွေပဲကြားခဲ့တာပါ။မနေ့ကဟောင်ကောင်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူဦးရဲရဲ58ရာခိုင်နှုန်းဒီလူနှစ်တန်းကျော်မဲပေးခဲ့ကြပြီးတော့တဟာ1998ခုနှစ်ကဟောင်ကောင်ကျွန်းကိုဗြိတိန်လက်အောက်ကနေတရုတ်ပြည်မကြီးကိုလွှဲပြောင်းပေးခဲ့တဲ့အချိန်ကစလို့လူအများဆုံးလာရောက်မဲပေးခဲ့တဲ့လွှတ်တော်ရွေးကောက်ပွဲဖြစ်ပါတယ်ရှင်။
ဖလပန်သမရရော်ရီကိုတူတာတေးရဲ့ဇာတိမျိုးဟာတာမားအဖြစ်အများပြည်သူအတွက်ဘေးကင်းလုံခြုံပေမဲ့လည်းအခုနောက်ဆုံးအကြမ်းဖက်တိုက်ခိုက်မှုတစ်ခုနဲ့ကြုံခဲ့ရတာကြောင့်မွတ်စလင်တပုံတွေနဲ့အစိုးရကြားတိုက်ပွဲတွေပုံမကြီးထွားလာနိုင်တယ်လို့ဆက်စုနည်းနဲ့ချီဖြစ်ပွားနေတဲ့ပြည်တွင်းစစ်လဲပုံစံပြောင်းလာနိုင်ပါတယ်။လူ14ယောက်သေဆုံးပြီး90တန်ရာရခဲ့တဲ့တပေါင်းမျိုးကညာစင်းမှာတောက်ကြံနေဖြစ်ခဲ့တဲ့ဘုံခွက်တိုက်ခိုက်မှုကတော့အဘူဆာယက်အကြမ်းဖက်အစိုးရကသူတို့လက်ချက်ဖြစ်ကြီးညာထားကြောင်းဒေသခံသတင်းတွေမှာဖော်ပြထားတာပါ။ဥပဒေမဲ့တပ်ဖြတ်တဲ့နီလန်းလေးကိုတုံးဖို့တော့ဝင်မလေးပဲရာစုသားတွေကိုတိုက်ဖြတ်မဲ့သူဖြစ်ထင်ရှားတဲ့သမရဒူတာတေးဟာဇွန်လ30ရက်နေ့မှာစတင်တာဝန်ယူခဲ့ပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းကြီးကအဘူဆာယက်အစွန်းရအုပ်စုရဲ့အမာဂန်စကန်တွေကိုတိုက်ခိုက်မှုတွေလုပ်ခဲ့ရင်ကစားလို့အခုဘုံခွဲတိုက်ခိုက်မှုဟာအကြီးဆုံးအကြမ်းဖက်မှုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းအဘူဆာယက်အစွန်းရအုပ်စုကိုနှိမ်နှင်းမှုတွေအတွင်းမှာတော့အစိုးရတပ်ဖွဲ့ဝင်12ယောက်တိစုံပြီးစစ်သွေးကြွ20ယောက်လည်းတိစုံခဲ့ရတာပါ။အဘူဆာယက်အဖွဲ့ဟာအပြည်လာထဲမှာပဲခေါင်းဖြတ်တက်ခဲ့တဲ့ကနေဒါနိုင်ငံသားတူပါဝင်နိုင်ငံသားတွေကိုပြန်ပေးဆွဲဖမ်းဆီးရမှာထင်ရှားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။
ဘရာဇီးနိုင်ငံမှာသမရမီရှယ်တင်မီကိုကန့်ကွက်တဲ့သူတွေတနင်္ဂနွေနေ့ကရီယိုဒီဂျနေရိုမြို့နဲ့ဆာအိုပေါလိုမြို့တွေမှာစူးစမ်းဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့တစ်ပတ်ကသမရဟောင်းဒီလ်မာရူဆက်ယာရုကပြည်သက်ဖယ်ရှားခံခဲ့ရပြီးတဲ့နောက်အသစ်တက်လာတဲ့အစိုးရကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ထောင်ထောင်ချီတဲ့ဆန္ဒပြသူတွေဟာသမရတင်မီထွက်ပေးပါရွေးကောက်ပွဲချက်ချင်းလုပ်ပါဆိုတဲ့စာတမ်းတွေကိုကန်ဆာပြီးတော့ဘရာဇီးရဲ့ရင်သွားလာရှုပ်ထွေးဆုံးဝေးပြေးလမ်းမကြီးတစ်ခုဖြစ်တဲ့ပေါ်လစ်စတာလမ်းမကြီးပေါ်မှာချီတဲ့ဆန္ဒပြခဲ့ကြတာပါ။ဘရာဇီးနိုင်ငံမှာဖြစ်ပျက်နေတဲ့အာဏာသိမ်းမှုဟာရွေးကောက်ခံသမရတရားကိုဖယ်ရှားရုံတသက်မဟုတ်ပဲဘရာဇီးပြည်သူအများအစုကိုစန့်ကျင်တဲ့လုပ်ရဖြစ်တယ်လို့ဆန္ဒပြခေါင်းဆောင်တွေကပြောပါရယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုအောင်လီဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါရယ်ရှင် VOA ကနေတင်းနှလာညာချန်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Lightometer 24 25 32 51နဲ့ Lightometer 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရယ်ရှင်အခုအယူအဆတော့ရခိုင်ပြည်နယ်ကော်မရှင်အရေးပူးတဲ့သတင်းစာရှင်းလင်းပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်ကအကြံပေးကော်မရှင်မှနိုင်ငံတကာကပုဂ္ဂိုလ်တွေပါနေလို့နိုင်ငံရဲ့အချုပ်အခြာအာဏာထိခိုက်မယ်ဆိုတဲ့စိုးရိမ်မှုတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပယ်ချလိုက်ပါတယ်။ရခိုင်ပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်မယ်ဆိုတဲ့ဆွဆွဲချက်ပြောဆိုချက်တွေနဲ့ပတ်သက်လို့အကြံပေးကော်မရှင်ဥက္ကဋ္ဌကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်နဲ့ရန်ကုန်မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဒေါ်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာပါအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရှေ့ဆက်လုပ်သွားမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မတ်မီခသတင်းပေးပို့ထားတာနားဆင်ပါရှင
်အစိုးရတဲ့အနေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အစ်စ်ဖွဲ့တာမှာနိုင်ငံတကာကပုံကူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တယ်ဆိုပြီးဖွဲ့စည်းထားတဲ့ကော်မရှင်ကိုပြန်လဲရုပ်သိမ်းဖို့တောင်းဆိုမှုတွေရှိနေခဲ့ပါတယ်။နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်တယ်ဆိုပြီးစိုးရိမ်မှုတွေလည်းရှိနေကြပါတယ်။ဒီပေါ်နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကမစိုးရိမ်ကြဖို့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုဘလို့အကြောင်းနဲ့မှထိပါခံမှာမဟုတ်ဘူးလို့သူမကပြောဆိုခဲ့တာပါ။နိုင်ငံတကာကပုံစံပေါင်းပြီးတဲ့ကော်မရှင်ရဲ့ပါဝင်မှုမှတ်လို့အချုပ်အခြာအာဏာကိုထိခိုက်နိုင်တယ်လို့စိုးရိမ်မှုတွေရှိနေပါတယ်။ဒါပေမဲ့လို့အချုပ်အခြာအာဏာကိုလုံးဝထိခိုက်ခံမှာမဟုတ်ပါဘူး။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာဟာအလုံးပိုင်ဆိုင်တာပါ။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုပြည်သူတွေပဲပိုင်တာပါ။အစိုးရလည်းပိုင်တာမဟုတ်ပါဘူး။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုပြည်သူတွေပဲပိုင်ဆိုင်ပါတယ်။ပြည်သူတွေရဲ့တာဝန်ကတော့ဒီတိုင်းပြည်ငြိမ်းချမ်းဖို့နဲ့ကြွယ်ဝဖို့လိုလားတယ်ဆိုတာကိုပြသဖို့ပါပဲ။ပြည်သူတွေအနေနဲ့ဒီလိုပြသဖို့နားလေသဘောပေါက်လာတာနဲ့အမျှဘသူကမှဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိပါလို့မရပါဘူးဒီပြင်နိုင်ငံတကာကပုံကိုယ်တွေကိုထည့်သွင်းကကော်မရှင်ဖွဲ့တဲ့အပေါ်မှာရခိုင်ပြည်တွင်းကြီးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်လို့အစိုးရအသစ်ကိုဆွဆွဲပြောဆိုမှုတွေရှိနေပါတယ်ဒီလိုဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကညှင်းဆန်လိုက်ပါတယ်လက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာလမ်းမှန်ရောက်အောင်လှုပ်ဆောင်ခြင်းသာဖြစ်တယ်လို့သူမကပြောဆိုလိုက်ပါတယ
် We want to find out why our problem has become one of great importance to peoples all over the world. We must try to remedy the situation.
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းလိုက်တာဟာပြည်တွင်းပြဿနာကိုနိုင်ငံတကာစင်မြင့်ပေါ်ရောက်အောင်လုပ်တယ်လို့ဆွဆွဲနေကြတာမျိုးတွေရှိပါတယ်။လက်ရှိမှာဒါမျိုးလုံးဝမရှိပါဘူး။ကျမတို့တိုင်းပြည်ရဲ့ပြဿနာဟာနိုင်ငံတကာမျက်နှာစာမှာရောက်နေတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဒီတိုင်းပြည်ရဲ့ပြဿနာတွေဟာကဘာတဝန်းကလူတွေအတွက်ဘာကြောင့်အင်မတန်အရေးပါနေသလဲဆိုတာကိုအဖြေရှာကျင်တာပါ။ကျမတို့အနေနဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလမ်းမှန်ပေါ်ရောက်အောင်စူးစမ်းသွားမှာပါ။ကော်မရှင်အနေနဲ့လက်တွေ့မြေမြင်အခြေအနေကပြဿနာတွေကိုကိုယ်တိုင်တွားရောက်လေ့လာရမှာဖြစ်တာကြောင့်တရက်သေးတပတ်သေးနဲ့မဟုတ်တော့တဲ့ပြဿနာစင်းမြစ်တွေရဲ့အဖြေကိုရှာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဒေါန်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီပြင်ကော်မရှင်အဖွဲ့ဝင်တွေအနေနဲ့တိုင်းပြည်ရဲ့ဒဏ်ရာကိုအကောင်းဆုံးကုစားနိုင်ဖို့နီးလန်းရှာနိုင်မယ်လို့မျှော်လင့်မိတယ်လို့သူကပြောဆိုခဲ့ပါသေးတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ကိုဥက္ကဋ္ဌအဖြစ်ထားပြီးအတွေ့အကြုံရင့်ကျက်သူမြန်မာ6ဦးအပါအဝင်9ဦးနဲ့ဖွဲ့စည်းလိုက်တာမှာအကြံပေးကော်မရှင်ကိုနိုင်ငံတကာကပုံကိုယ်တွေပါဝင်ဖွဲ့စည်းထားတာကြောင့်ဒီကော်မရှင်အပေါ်ရခိုင်ပါတီတွေနဲ့ပါတီအချို့ကကန့်ကွက်မှုတွေရှိခဲ့ပါတယ်။အစိုးရအစ်စ်အနေနဲ့ကော်မရှင်အစ်စ်ထပ်ဖွဲ့စရာမလိုပဲပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်ကရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုပဲအခြေခံပြီးရခိုင်အရေးကိုအဖြေရှာဖို့ရခိုင်ပါတီအချို့နဲ့နိုင်ငံရေးပါတီတွေကတောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်။ကော်မရှင်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့ကိုဖီအာနန်ကိုလည်းလက်မခံကြောင်းအတိအလင်းထုတ်ဖော်ပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။မစ္စတာကော်ဖီအာနန်ကတော့ဒေါန်ဆန်းစုကြည်ရဲ့ကန့်လန့်ချက်အရာဒီကနေ့မှအလုဆတင်လှုပ်ဆောင်တာဖြစ်ပါတယ်။လာမယ့်အင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့တွေမှာရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိတယ်လို့နေပြည်တော်ကလည်းတွားရောက်အောင်မှာပါ။မစ္စတာအာနန်ဟာစက်တင်ဘာလ10ရက်နေ့မှာရန်ကုန်မှာရခိုင်ကော်မရှင်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလှုပ်ဆောင်သွားဖို့ရှိပါတယ်။ဒီလိုလှုပ်ဆောင်ပြီးရင်တော့စက်တင်ဘာ9ရက်နေ့မှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားမှာဖြစ်ပါတယ်။ကော်ဖီအာနန်ကတော့ရခိုင်ရေးစုံစမ်းမှုလှုပ်ဆောင်တာနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပေမဲ့သူ့အနေနဲ့အကောင်းဆုံးလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပါတယ
် I'm confident that we can assist the people of Kakamai to chart a common path to the peace.
ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ကပြည်သူတွေငြိမ်းချမ်းပြီးပြည်စုံကြွယ်ဝတဲ့အနာဂတ်စီကိုအတူတကွရှောက်လန်းနိုင်မဲ့လမ်းကြောင်းရှာဖွေနိုင်ဖို့အတွက်အကူအညီပေးသွားနိုင်မယ်လို့ယုံကြည်ပါတယ
်။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြည်ပခန့်ကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပြန်လည်ရင်ကြားစေရေးအခြေခံအဆောက်အအုံတွေတည်ဆောက်ရေးစတဲ့ဖွံ့ဖြိုးရေးကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်။မြေပြင်အခြေအနေတွေကိုလေ့လာပြီး12လအတွင်းမှာအစီရင်ခံစာတစ်စောင်ထုတ်ပြန်ပေးတော့မှာဖြစ်ပါတယ်ရှင
်။ရခိုင်ပြည်နယ်ရင်းနှီးပတ်သက်ပြီးမြန်မာစုရောက်ကိုကြံပေးမဲ့ကုလသမဂ္ဂပြည်မှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ကော်မရှင်ရဲ့လုပ်ငန်းတွေစတင်ပါတော့မယ်။နှစ်နှစ်ကြီးပြီးမပြည့်မလည်ဖြစ်နေတဲ့ရခိုင်ပြည်နယ်အရေးဖြေရှင်းဖို့ကော်မရှင်ကနေကြံကောင်းညံကောင်းတွေရလာမယ်လို့မျှော်လင့်ထားကြပါသလား။နိုင်ငံတကာကပုဂ္ဂိုလ်တွေပြည်တွင်းကပုဂ္ဂိုလ်တွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ပေါ်VOA တော်တော်ရှင်တွေရဲ့သဘောထားတွေနဲ့မျှော်လင့်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
နောက်ပြန်အင်္ဂါညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ငလျင်လှုပ်ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲအခြေအနေသတင်းတင်ပြပေးကြပါမယ်ငလျင်ကြောင့်ပျက်စီးခဲ့ရတဲ့ပုဂံဖျားတွေပြုပြင်ရေးအတွက်ပညာရှင်တွေနဲ့အကူအညီတွေကို UNESCO နဲ့နိုင်ငံတကာကိုအကူအညီတွေတောင်းခံထားပေမဲ့အခုချိန်ထိတော့အကူအညီတွေကမရသေးပါဘူးလက်တလုံးမှာတော့ပြိုကျခဲ့တဲ့ယာနဲ့ချီတဲ့ဖျားတွေကိုရှင်းလင်းနေပြီးအပြက်အစီးအချက်လက်တွေကိုအသေးစိတ်ကြောက်ယူနေပါတယ်ပုဂံဖျားတွေပြုပြင်ထိန်းသိမ်းနေတဲ့နောက်ဆုံးအခြေအနေကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ငလျင်ကြောင့်ပြိုကျခဲ့တဲ့ယာနဲ့ချီတဲ့ပုဂံစည်းတီပထိုးတွေပြုပြင်ထိန်းသိမ်းဖို့အသေးစိတ်အချက်လက်တွေကိုကြောက်ယူနေပါတယ်။ရှင်ဟောင်းစီဒီပထိုးတွေကိုမူလလက်ရမပြတ်ထိမ့်သိမ့်နိုင်မှုအတွေ့ပညာရှင်တွေကရိယာအကူအညီတွေလိုအပ်နေတယ်လို့လဲပကန်းမြို့ရှင်ဟောင်းသုတေသနဌာနနဲ့အမျိုးသားပြတိုက်ဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်အောင်ကျော်ကအခုလိုပြောပါတယ
်။လိုအပ်တဲ့အခါကျတော့ကျွန်တော်တို့ပထမပိုင်းကတော့ဒီပညာရှင်ပိုင်းပေါ့နော်။ဒီဆော်ရှယ်နဲ့ပတ်သက်ပြီးတော့မြူရယ်ပိန့်တင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပညာရှင်တွေလိုအပ်ပါတယ်ဒါတွေကိုစစ်ဆေးဖို့ပြီးတော့နောက်တစ်ခါရှင်ရောအဆောက်အဦတွေကြန့်ခိုင်ဖို့အတွက်ကျွန်တော်တို့ဒီစစ်ဆေးဖို့ကျွန်တော်တို့ပညာရှင်ရောကရိယာအထောက်အပံ့ကရိယာတွေရောကျွန်တော်အဲ့ဒါတွေလိုအပ်ပါတယ် ဟုတ်ကဲ့ကျွန်တော်တို့ဒီအရာလေးနဲ့ပတ်သက်လို့လိုအပ်တဲ့အားတွေကိုကျွန်တော်တို့ဒီ UNESCO နဲ့ကျွန်တော်တို့ဒီလိုအပ်ပါတယ်ဆိုတော့လိုအပ်တဲ့ပစ္စည်းတွေကိုလည်းကျွန်တော်တို့အကူအညီကျွန်တော်တို့ဟိုတောင်းထားပါတယ်ကျွန်တော်လားတူသာပဲတခြားအကူအညီပေးတဲ့နိုင်ငံတွေကိုလည်းကျွန်တော်တို့အကူအညီတောင်းခံထားပြီးဖြစ်ပါတယ်အခုလက်ရှိလောလောဆယ်အချိန်မှာတော့ဟိုပစ္စည်းတွေရောက်မလာသေးတာပဲရှိပါတယ
်ပကံဖျားများပြုပြင်ထိန်းသိမ်းရေးအတွက်တင်းနေလာနေမှာပဲဒုတိယသမ္မတဦးဟင်နရီဘန်တီယူလည်းပကံကိုတွားရောက်ခဲ့တာပါရှင်းအောင်ပကံဖျားတွေပြုပြင်ထိန်းသိမ်းရေးအတွက်လက်တလုံးမှာတော့အရေးပေါ်လိုအပ်ချက်တွေကိုသာဦးစားပေးလှုပ်ဆောင်နေပြီးပြုပြင်ရေးလုပ်ငန်းစဉ်ကိုမစသေးဘူးလို့လဲပကန်းမြို့ရှင်ဟောင်းသုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်အောင်ကျော်ကပြောပါတယ
်ကျွန်တော်တို့ဒီ data assessment တွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်အဲ့ဒါတွေပြီးတဲ့အခါကျမှကျွန်တော်တို့ဒီပညာရှင်တွေနဲ့ဟိုလိုပြောဒါကိုဘယ်လိုပြုပြင်ထိန်းသိမ်းမလဲဆိုတာကျွန်တော်တို့အကြံဉာဏ်ယူရမှာပါဗျအဲ့ပညာရှင်တွေရဲ့ပြုပြင်ထိန်းသိမ်းဖို့ရအကြံဉာဏ်ယူပြီးတဲ့အခါမျိုးကျမှဒါတွေကိုပြင်ဆင်ဖို့အတွက်ဆောင်ရွက်မှာပါကျွန်တော်တို့ဒီပြင်ဆင်ထိန်းသိမ်းမှုကတော့လက်တလောမဖြစ်မနေလိုအပ်မဲ့အရေးပေါ်ကိစ္စကလွဲလို့ကျွန်တော်တို့ဒီပြုပြင်ထိန်းသိမ်းမှုလုပ်ငန်းများကိုအစောတည်းမလုပ်ပါဘူးဗ
ျလက်တလောမှာတော့ပြုချသွားတဲ့ပကံဖျားတွေကိုနိုင်ငံတော်ဝန်ကအကူအညီပေးသူတွေနဲ့ရှင်းလင်းနေပြီးခီးသွွားလုပ်ငန်းကိုမထိခိုက်အောင်ဆောင်ရွက်ထားပါတယ်ပြုချသွားတဲ့ပကံဖျားတွေတဲကရှင်းလင်းပြီးသားဖျားပထိုးတွေကိုလည်းခီးသွွားတွေပြန်ပြီးလဲပတ်နိုင်ပြီလို့ပကံဖျားများပြုပြင်ထိမ့်သိမ့်ရေးပါဝင်ဆောင်ရွက်နေတဲ့ညာဦးမြို့နယ်လှတ်တော်မှဦးဝင်းမြင့်ခိုင်ကပြောပါတယ
်။အဲဒီမှာဟိုကျွန်တော်တို့လက်ရှိတော့ရှင်းအောင်သူစင်လာတော့ UNESCO ဘွဲ့လည်းရောက်ပြီပေါ့နော်။ဒီမြန်မာနိုင်ငံအင်ဂျင်နီယာတင်းများနဲ့ဖျားရီကိုကျွန်တော်တို့ကပထမတော့ဟိုရင်းပေါ့နော်ရှင်းလင်းဖျက်ရှားမှုလေးတွေရတဲ့ဟာတွေရင်လုပ်ရပါပေါ့နော်။နောက်ပြီးတော့အခုစမ်းဆက်ကြည့်လို့ရမယ့်ဖျားရီကိုရင်းတော့ကျွန်တော်တို့ဒီကအင်ဂျင်နီယာဖွဲ့ရင်နဲ့အဲဒီမှာဟိုတက်လို့ရမယ့်ဖျားရီကိုအများဆုံးတက်ရအောင်ပေါ့နော်။ရှင်းလို့ရတဲ့ဖျားရီကျွန်တော်တို့ကအရင်ရှင်းနေတာပေါ့နော်။
မကွေးတိုင်း6မြို့ဤကိုဗဟိုပြုပြီးပြီးခဲ့တဲ့လကအင်အား6တသမာရှိရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်ရှေးဟောင်းပကံဖျားစီတီပေါင်း300လောက်ပြုကြခဲ့တာမှာအများစုကတော့အသေးစားပျက်စီးမှုဖြစ်ပါတယ်လို့လဲရှေးဟောင်းဌာနကပြောပါတယ်ရှေးဟောင်းစီတီ15စုလောက်ကတော့အကြီးစားပျက်စီးခဲ့တာဖြစ်ပြီးနိုင်ငံတကာကပညာရှင်တွေအကူအညီနဲ့ရှေးဟောင်းလက်ရာမပြတ်ထိမ့်သိမ့်နိုင်ဖို့ဆောင်ရွက်သွားနိုင်ဖို့ကိုလည်းရှေးဟောင်းဌာနကဆောင်ရွက်နေတာဖြစ်ပါတယ်ရှင်
မတ်တန်ကြီးထိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီထိုင်းနိုင်ငံအတွင်းမှာမြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့ထိုင်းကော်မတီဘက်ကနေစုံစမ်းစစ်ဆေးနေတဲ့အခြေအနေကိုကြည့်ကြရအောင်ပါထိုင်းနိုင်ငံအတွင်းက National Economics and Social Development Committee ကိုထိုင်းလူထုကနေပြီးတော့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံသားတွေနဲ့နှီးတူလုပ်ငန်းရှင်တွေရဲ့နေရာမှာအလုပ်လုပ်ကိုင်နေတယ်လို့တိုင်ကြားခဲ့ပါတယ်ဒီတိုင်ကြားမှုကြောင့်မို့လို့စစ်စေးစုံစမ်းစစ်ဆေးတဲ့အခါမှာတော့မြန်မာအများဆုံးနေတဲ့စမုတ်စခွန်ခရိုင်မှာစစ်တမ်းကောက်လိုက်တဲ့အခါမှာတော့လုပ်ငန်းရှင်ကရာဂိုင်နှုတ်တဝက်လောက်ရှိနေတာကိုသိရပါတယ်အခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းအမျိုးသားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကော်မတီကိုထိုင်းလူထုကတိုင်ကြားမှုတွေလုပ်ခဲ့ရမှာမြန်မာတွေအနေနဲ့ထိုင်းလူထုတွေအလုပ်လုပ်ကင်နေတဲ့နေရာတွေမှာဝင်ရောက်လုပ်ကင်တဲ့အခါမှာအလုပ်သမားအဖြစ်သာမကအလုပ်ရှင်တွေအဖြစ်ပါလုပ်ကင်လာကြပြီလို့ဆိုပါတယ်ဒီအတွက်စစ်တမ်းကောက်ယူမှုတွေလုပ်တဲ့အခါမှာမြန်မာတွေဟာကိုယ်ပိုင်လုပ်ငန်းရှင်တွေအဖြစ်ဈေးရောက်မှုတွေမှာအများဆုံးလုပ်ကင်လာတာတွေ့ရတယ်ဆိုပြီးထိုင်းလုပ်ငန်းရှင်တဦးကအခုလိုရှင်းပြပါတယ်
။ထိုင်းကစီဝါရေးအဖွဲ့ကိုအဲ့ဒီစောစောချောအဖွဲ့ကိုတိုင်တဘောလို့ပေါ့အကိုကဗမာပြည်သားတွေပေါ့နော်ဈေးရောက်ရဲ့နေရာမှာဗမာပြည်သားတွေများနေတယ်လက်ပိုင်စင်းတွေဖြည်းဖြည်းတည်းများတာပေါ့နော်ကုန်တိုင်းမှာဆိုလဲ6တလမ9လောက်အလောပေါ့နော်စစ်တယ်ဈေးရောက်ကအများဆုံးအားလုံးမှာဗမာပြည်သားတွေရောင်းနေကြတာပေါ့နော်စီလက်စေငငယ်ကနေစေအကြည့်ကြည့်ပေါ့အာဗမာပြည်သားတွေကိုတိုင်ရောင်းတယ်ဈေးရောက်နဲ့44တလမ9လောက်စစ်နေပြီအကိုကထိုင်းလေလေအခုတောင်းဆိုလာပြီပေါ့နော်သူတို့လေအလို့အယောင်ဝဲတို့ဘာလို့သူတို့ဘက်ကမှမကောင်းဘူးအဲ့ဒီနေရာမှာဘယ်မှာများနေဆိုတော့မဟာချိုင်ရစမုစခွန်နော်ဒီမှာရှိတယ်စမုပကန်းရှိတယ်ဖူကက်ရှိတယ်ဖေးစီလည်းနေရာတိုင်းမှာသူတို့လူသူတို့တခြားတော့ကြည်လိုက်လားဗမာရဲ့ဗမာအများဆုံးပဲဈေးရောက်တယ်အဆိုကြအဲ့ဒီဥပဒေထုတ်ခိုင်းတယ်ထုတ်ခိုင်းပြီးဗမာပြည်သားတယ်စေတနာမဖြစ်ရအောင်နော်ထိုင်းမှာလည်းအဲ့လိုကနှစ်ဖက်ပြန်ကြည့်ခိုင်းတယ
်ထိုင်းနိုင်ငံတွင်းမှာရွှေပြောင်းလုပ်သမားတွေကိုတတ်မှတ်ပေးထားတဲ့အလုပ်28မျိုးထဲမှာတချို့အလုပ်တွေမပါဝင်ပေမဲ့မြန်မာပြည်သားတွေကတော့တတ်မှတ်ထားတဲ့အလုပ်တွေမှာမပါတဲ့အလုပ်တွေကိုဒေသဆိုင်ရာအာဏာပိုင်တွေနဲ့နားလည်မှုယူပြီးလုပ်ခဲ့ရမှာဈေးရောက်နာမျိုးတွေအများဆုံးလုပ်ကြပါတယ်။အခုဆိုရင်ထိုင်းနိုင်ငံတွင်းမှာထိုင်းနိုင်ငံသားတွေလည်းအလုပ်ကင်ရှားပါးမှုတွေဖြစ်လာကအလုပ်လက်မဲ့ဖြစ်လာတာတွေဟာမြန်မာအများစုရဲ့အလုပ်လုပ်ကင်လာတာတွေကြောင့် ထိုင်းနိုင်ငံသားတွေအတွက်အဆင်မပြေမှုတွေဖြစ်လာရတယ်လို့လည်းဆိုပါရယ်အခုဆိုရင်မြန်မာတွေကိုပိုင်ဆိုင်ဖွင့်ပြီးဈေးရောက်နာမျိုးတွေကိုကန့်သတ်မှုတွေလှုပ်လာပြီးနေဆက်မျိုးတွေမှာမြန်မာပစ္စည်းတွေကိုအယောင်းဝယ်လုပ်ရင်ဖမ်းဆီးတာတွေကိုလည်းလုပ်နေပါရယ်မြန်မာနိုင်ငံကထုတ်တဲ့ပစ္စည်းတွေဟာအခွန်မဆောင်ထားတဲ့ပစ္စည်းတွေအဖြစ်ထိုင်းနိုင်ငံကသတ်မှတ်ထားပြီးမြန်မာပစ္စည်းရောက်တဲ့ဆိုင်တွေကိုဖမ်းဆီးတာတွေလှုပ်လာပါရယ်ထိုင်းနိုင်ငံထဲမှာလူရေ၄သန်းတဲ့မနေ့မြန်မာတွေအလုပ်လုပ်နေကြပြီးမြန်မာနိုင်ငံသားတွေကတော့မြန်မာနိုင်ငံကထွက်တဲ့ပစ္စည်းတွေအသုံးများကြတာကြောင့်ထိုင်းနိုင်ငံထဲမှာမြန်မာပစ္စည်းရောက်တဲ့ဆိုင်တွေကတော့အများအပြားရှိနေတာဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲ။ကမ္ဘောဒီးယားနိုင်ငံဘက်ကကမ်းခြေစီးပွားရေးအခြေအနေကိုလည်းပြောပြပေးခြင်းပါတယ်။ကမ္ဘောဒီးယားနိုင်ငံမှာကမ်းခြေဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကြောင့်အသေးစားစီးပွားရေးလုပ်ငန်းတွေနေရာပြောင်းရွှေ့ဖို့ဖြစ်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့တောင်ပိုင်းတီဟာနုဗေးကမ်းခြေဟာငွေနည်းနည်းနဲ့ခရီးထွက်နိုင်ကြသူတွေကြားရေပန်းစားလာပါတယ်။ဒါပေမဲ့လည်းဒီဒေသကိုကဘာလက်ခီးသွားတွေကိုဆွဲဆောင်နိုင်မှုဆိုပြီးတာဝန်ရှိသူတွေဘက်ကစီစဉ်နေပါတယ်။လုပ်ငန်းတွေနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့ AP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
မွန်ချတဲ့မြို့ပြရဲနယ်ဝေးရာစီဟာနုတ်ဗေးကန်ချီဟာရုံးပိတ်ရက်တွေမှာငွေနေနေနဲ့ခီးသွားကြသူအများစုနဲ့ပြည့်ကျက်နေလေးရှိပါတယ်။တဲခုခန့်တွေကဈေးပေါ်တလို့ဈေးနှုန်းလဲတက်တာလာတာကြောင့်တဲဖြူဖြူကန်ချီကိုလူတိုင်းလာရောက်အပန်းဖြည့်ဆင်းနိုင်ပါတယ်။ကန်ချီအနီးကဒေသခံတွေကလည်းပင်လယ်ဖက်မျက်နှာမူထားတဲ့ဘားဆိုင်တွေဖွင့်ရင်းဝမ်းစာရှာဖွေကြရတာပါ။ကမ္ဘောဒီးယားကန်ယိုရန်ကိုအပြောင်းလဲလုပ်မဲ့အစိုးရရဲ့ကန်ချီဖွံ့ဖြိုးတိုးတက်ရေးစီမံကိန်းဟာဒီကစီးပွားရေးလုပ်ငန်းတွေကိုအတင်းကျပ်နေရာပြောင်းဖို့ဖြစ်လာစေနိုင်ပါတယ်။မြင့်ကွင်းကောင်းဖို့နဲ့ကန်းဆက်စီတွားဖို့အတွက်ကန်းခြေကနေဆိုင်တွေအလုံးအမြင့်ဆုံး DA line ရောက်တဲ့နေရာကနေအတွင်းဖက်ပေ300ကိုရွှေ့ပြောင်းပေးရမှာပါ။ Ochutel ကန်းခြေကဆိုင်တွေအလုံး match လာလဲမှာပိတ်ဖို့အမိန့်ထုတ်ထားပေမဲ့ဆိုင်ဆက်လေးဆိုင်ပဲပိတ်ပြီးခုချိန်ထိတော့ဆိုင်တချို့ဖွင့်ထားပါသေးတယ်။ JJ ကစားကွင်းမန်နေဂျာ Bo Vichit ကတော့အပြောင်းအရွှေ့စီအကြောင်းလုပ်ငန်းရပ်သွားတာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်။
ယင်ဟတ်နဲ့ក្នុងការផ្លាស់ប្ដូរប
ន្ថយလုပ်တဲ့အပြောင်းလဲတွေကိုဒီကဆိုင်ရှင်အလုံးစိတ်ပြက်ကြပါတယ်။ဘာဖြစ်နေမှမသိကြဘူးလေ။ဆိုင်သစ်ကိုလူမဝင်ရင်အပြောင်းရွှေ့စိတ်ကြေဖို့ခက်ပါလိမ့်မယ
်။ဆိုင်သစ်ပြောင်းဖွင့်ထားတဲ့ Full Moon ဘားဆိုင်ကလည်းဆိုင်သစ်ကိုလူနည်းနည်းပဲဝင်ပြီးဆိုင်ဟောင်းကိုလည်းဆက်ဖွင့်ထားတာပါ။တ
ော့ကျန်းနှုံလုံပေးတဲ့ရူရဲရင်းကြီး
ဆိုင်ပြောင်းဖို့ဖောက်တဲ့ကိစ္စလည်းလွတ်လပ်ရပါလေ။ဆိုင်သစ်ပြောင်းဖွင့်ဖို့နှစ်လလောက်တော့အချိန်ယူရတယ်။ဘသူဘဝကိုထိခိုက်တယ်ဆိုတာမျိုးမဟုတ်ပါဘူး။ဒီနားတဝိုက်လူအလုံးအတူတူထိခိုက်တာပါပဲ။
တနိုင်တဲ့လူတွေကနေရာသစ်မှာလုပ်ငန်းစတင်နေချိန်မှာတခြားလုပ်ငန်းရှင်တွေကအခြေအနေကိုစောင့်ကြည့်နေပါတယ်။ကန်းချီမှာဆိုင်မဖွင့်ဖို့ကန်းချီသုံးပရိဘောဂတွေသုံးခွင့်ပြုမထားပေမဲ့တာကိုတာဝန်ရှိသူတွေကမျက်ကွယ်ပြုထားပါတယ်။ဒီကနေ5ကီလိုမီတာဝေးတဲ့အိုထရီကန်းချီမှာတော့ဆိုင်တွေပိတ်ဖို့စတိုက်တွန်းအားပေးခံနေရပါတယ်
။ There was a meeting and they said when there's a final notice
သူတို့ TV မှာပြောပါတယ်။ဒီနေ့ကတော့ကြိုပြီးတော့လဲအကြောင်းကြားရင်ကြားပါလိမ့်မယ်။ကူတော့စောင့်နေရမှာပဲလူတော်များကလည်းလှုပ်လှမဲ့ဖြစ်ကုန်ပါလိမ့်မယ
်ဒီကနေ3ကီလိုမီတာအဝေးက032ကမ်းခြေမှာတော့ပိုးပြီးတော့ဖွံ့ဖြိုးတိုးတက်ပြီးအဆင့်မြင့်ဈေးဆိုင်တွေရှိသလိုအစိုးရရဲ့အစီအစဉ်ကိုလည်းစီးပွားရေးလုပ်ငန်းရှင်အတော်များများကထောက်ခံကြပါတယ်ဒီထဲမှာကမ်းခြေကိုပုံမှန်တန့်ရှင်းရေးလုပ်တာကြော်ညာဆိုင်းမုတ်တွေထောင်ခွင့်မပြုတာကမ်းခြေဖျော်ဖြေးလုပ်ငန်းကိုပိုကောင်းတဲ့စည်းကမ်းသတ်မှတ်တာမီရှူမီပန်းဖောက်ခွင့်တာမြင့်တာတွေပါဝင်ပါတယ်အမျိုးသားကမ်းခြေစီမံခန့်ခွဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့နီးယားရဲ့အထွေထွေမန်နေဂျာလည်းဖြစ်သူရှကီလ်လာမန်မူဒ်ကတော့
ဘူပွားပရိုဖီတေဒါစာ
ဘူပောင်းလုပ်ကင်မှုဆိုတော့ကောင်းတဲ့ချက်ပါအထူးသဖြင့်တော့ဗျာအခုရောအနာဂတ်မှာပါအထက်တန်းကဘာလက်ခီးသွားရစီရပါကျွန်တော်တို့အကျိုးမြတ်တွေရကြမှာပ
ါဆီယာနော့ဗယ်ကမ်းခြေကိုဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ပြီးသွားရင်ကမ်ဖော့ကပ်နဲ့ခုတ်ခုံးမျိုးကကမ်းခြေတွေမှာဆက်လုပ်သွားမယ်လို့အစိုးရကဆိုပါတယ်ခုချိန်မှာတော့ဆိုင်ပြောင်းစိတ်နဲ့ခဏလာဖောက်တဲ့ပြက်မှာဆိုတဲ့အတွက်လုပ်ငန်းရှင်တွေပူပင်တော့ကရောက်နေကြပါတယ်။အမိုက်ကိစ္စပဝန်ကျင်ညညမှုလုံခြုံရေးစတဲ့အချက်တွေနဲ့ပတ်သက်လို့ပိုးပေအရေးထားလုပ်ကိုင်းမှသာအနာဂတ်မှာကဘာလက်ခီးသွားတွေကိုဆွဲဆောင်နိုင်မယ်လို့လည်းအစိုးရအစီအစဉ်ကိုထောက်ခံသူတွေကပြောပါတယ်။ဒါပေမဲ့လည်းကမ္ဘောဒီးယားကမ်းခြေကိုတော့အပြောင်းအလဲကြီးတွေလုပ်ဖို့စီစဉ်ထားပြီးဖြစ်ပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာအစီအစဉ်နဲ့သူယုံကြည်ရာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေညခင်1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာအစီအစဉ်နဲ့အတူ
ကျွန်တော်အနေနဲ့ကိုပိုင်တွေးခေါ်မှုနဲ့နှီးနှောဆွေးနွေးမှုကိုအခြေတည်တဲ့ပညာရေးကအရေးကြီးတယ်လို့ယုံကြည်ပါတယ်။အဲ့ဒါလို့ပညာရေး
ဟာမောင်မောင်ရဲ့သူယုံကြည်ရာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အခုအယူအဆတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ရှင်။ AR တိုင်းလက်ပတ်တာမြို့နယ်တွေကလယ်သမားတချို့ဟာတစ်တော့ရေးရဦးစီးဌာနပိုင်းတစ်တော့ကျိုးဝိုင်းနေအတွင်မှာစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေဝင်ရောက်လုပ်ကိုင်နေဆိုတဲ့ဆွဆွဲချက်နဲ့အ ਨੇ ဆုံးလယ်သမား၉ဦးကိုဖမ်းဆီးအရေးယူထားတယ်လို့ AR တိုင်းတောင်သူလယ်သမားတမကတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ဖမ်းဆီးခံထားရတဲ့သူတွေကတော့သူတို့ဟာအဲ့ဒီဒေသမှာနှစ်ကာလရှည်ကြာစွာဓမ္မဥချလုပ်ကိုင်နေကြသူတွေဖြစ်တယ်လို့ဆိုပါတယ်။လက်ပတ်တာမြို့နယ်တွေကလယ်သမားတွေဖမ်းဆီးခံထားရတဲ့အခြေအနေတွေကိုတော့ဧရာဝတီတိုင်းတောင်သူလယ်သမားတမကရဲ့ဥက္ကဋ္ဌဦးအောင်မိုးဝင်းကိုဆက်သွဲမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားတာနားဆင်ပါရှင
်လာဖို့တမျိုးနဲ့အတွင်းကဂျာကန်ကွင်းပေါက်တစ်တော်ကျောင်းအတွင်းစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေတရားမဝင်ဝင်ရောက်လုပ်ကိုင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆယ်စုနှစ်နှစ်ခုသုံးခုလောက်ဓမ္မဦးကျလုတ်ကိုင်နေခဲ့ကြတဲ့တောင်သူတွေကိုတစ်တော့ဦးစီးဌာနတာဝန်ရှိသူတွေကဖမ်းဆီးခဲ့ခြင်းဖြစ်ကြောင်းအေယာဝတီတိုင်းတောင်သူလယ်သမားတမကဥက္ကဋ္ဌဦးအောင်မိုးဝင်းကပြောပါတယ
်ကျွန်တော်တို့လက်ပတာဆိုတဲ့နေရာကကျွန်တော်တို့ပင်မပိုင်းမှာရှိတယ်ပင်မပိုင်းမှာရှိတဲ့အခါကျတော့အဲ့ဒီမှာတစ်တော့ကျူးပိုင်းကြီးရှိတယ်အဲ့ဒီတစ်တော့ကျူးပိုင်းကြီးရဲ့သုံးပုံနှစ်ပုံကဒီတော့ဒီဖြစ်တယ်ဒီတော့လို့သူတတ်မှတ်ထားတဲ့နေရာကြီးဖြစ်တယ်အဲ့တော့အဲ့ဒီအပေါ်မှာအခုဒီရနေရေဘကြံရည်တွေရတုန်းကလေကျွန်တော်ဒီလာပိုင်းကြီးထဲမှာဟိုဒီခန်းနေပေါ့နော်ဒီသမားကြီးအန်းခံရတယ်ပေါ့တောက်ကြီးတွေခန်းခံရတယ်အဓိကတော့သူတို့ကတစ်တော့ကနေပြီးတော့တစ်တော့ထဲမှာကျူးကျော်ဝင်ရောက်ပါတယ်ဆိုပြီးတော့ခန်းလာတယ်ဒါပေမဲ့ဟိုတကယ်ကြတဲ့အခါကျတော့ဒီတောင်ကြီးကနှစ်ပေါင်း20ကျော်30တချို့ဆိုရင်30ကျော်လောက်ပြီ30ကျော်လောက်ဖြစ်နေပြီပေါ့ဒီထဲမှာဓမ္မခါးကြပုံစံမျိုးပေါ့နော်ကျွန်တော်တို့ဒီတောင်ကြီးဟောကြလို့ရှိတယ်အဲ့ဒီဓမ္မခါးကြပုံစံမျိုးတွေဖြစ်နေအဲ့ဒါကြောင့်မလို့ဒီဟာတွေကဘယ်လိုပဲဖြစ်ဖြစ်သူတို့ရဲ့ညီကြက်အစီချုပ်ထားပြီးတဲ့ညီကြက်တွေပဲရှိတယ်။ဒီဓမ္မခါကြဖြစ်နေတဲ့တောင်သူတွေအထက်မှာအခုလိုလယ်လုံငန်းအပြင်ပါလုံငန်းတွေရှိတယ်။နောက်ဒီတဘာဝနဲ့ဟိုဒီကျွန်တော်တို့ဒီတိတ်တန့်ညီကြရဲ့ဟိုတိတ်တန့်ညီကြမကြတဘာဝမကြဆိုတဲ့ပုံစံမျိုးတွေနဲ့ဒေသခံတွေလောက်ကန်စားနေတာရှိတယ်။ဒီလိုအနေအထားမျိုးတွေမှာတကယ်သာဒီဟာအချင်းချင်းမှန်နေဖြစ်တဲ့အတွက်သူတို့ရဲ့ညီကြားချက်အတိုင်းနှောင်းစုံတွေဒီပဲထမ်းနေခြင်းမှာညီကြားချက်တွေထွက်ထားလာရှိတဲ့ကောင်မှာအဲ့ဒါတော့မို့ဒီသူတွေကိုဘယ်လိုသူတို့ရဲ့စောင်းဝင်နေကြီးအတွက်ဒီလုပ်ငန်းတွေလည်းအချင်းချင်းဖြစ်နေဖြစ်တဲ့ဘယ်လိုခိုင်နိုင်မှမပြန်လုပ်ပြီးမလဲဆိုတော့ဆုံးဆောင်ကျွန်တော်တို့ကအဲ့ဒါကိုသိရှိနေတယ်။နောက်တစ်ခုကအခုတင်းနာရှင်းရှင်းဝဲလုပ်တယ်ဆိုတာလေသူတို့ကအဲ့ဒီရက်မှာသူတို့ကတခါတည်းနဲ့ဒီဟိုလူအယောက်30လောက်ကိုသူတို့ကဖမ်းဖို့လုပ်တာအဲ့ဒါမျိုးကျွန်တော်တို့က6ရောက်လောက်ဖမ်းပြီးတဲ့အချိန်မှာကျွန်တော်တို့ကဒါရီယာကျွန်တော်တို့ကတောင်းတင်းသမားသမားကဖြစ်တဲ့အတွက်ဒေသမားတွေဘက်ကနေပြီးတော့ခုခံကာကွယ်ရမယ်ဆိုပြီးတော့ကျွန်တော်ပြောလိုက်တဲ့အချိန်မှာအဲ့ဒါကြီးနည်းနည်းလေးရက်တံပါလာ
အခုပြဿနာဖြစ်နေတဲ့ဂျာကန်ကွင်းပေါက်တစ်တော်ကျောင်းအတွင်းပဇွန်မွေးမြူရေးငှားဖမ်းလုပ်ငန်းရေငန်တားတမန်နေတိဆောက်ပြီးတစ်ပင်ခုတ်ချင်းတွေပြုလုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားရသူတွေကိုမြို့နယ်ဦးစီးမှုကတရေလိုပြုပြီးတစ်တော်ဥပဒေပုံမှန်40ကကြီးဂငယ်ဂကြီး41ကကြီး42ကကြီးစတဲ့တစ်တော့ဆက်ခင်ကျွကျော်မှုတွေနဲ့လောက်ပုတ္တမြို့နယ်တရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်အခုတစ်တော့ဦးစီးဌာနနဲ့ထိတိုက်ရင်ဆိုင်နေရတဲ့ဒေသမှာလောက်ကင်စားတော့နေကြတဲ့တောင်သူအရေးအတွက်900ဝန်းကျင်လောက်ရှိတယ်လို့လည်းဥအောင်မိုးဝင်းကပြောပါတယ်ဒါကြောင့်ဒီကိစ္စကိုမြန်မြန်တရတရပြေလည်အောင်အချိန်မီဖြေရှင်းနိုင်ခြင်းမရှိရင်ရေရှည်မှာပြဿနာတက်နိုင်တယ်ဆိုတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကိုသူတို့ဘက်ကအသိပေးအကြောင်းကြားခဲ့တယ်လို့ဆိုပါတယ
်သူတို့ရဲ့တစ်တော့ဌာနမှာဥပမာတစ်တော့ဌာနမှာဧကတသိန်းရှိတယ်ပေါ့ကွယ် ဒီကတသိရှိလို့ရှိရင်သူတို့ဒီအေကငါးကောင်းကိုပြန်ပြီးတော့ပယ်ပေးပြီးပယ်ပေးပြီးဆိုတဲ့ဥစ္စာသူတို့ရဲ့ညီကြက်တွေကအေကငါးကောင်းကိုတော့တတော်ထန်တာတွေကနေပြန်ပြီးအထုတ်ပေးပြီးဖြစ်တဲ့အတွက်သူတို့လက်ကွေးစုဖြစ်ပြီးဖြစ်တဲ့အတွက်ကျန်နေတော့အေကငါးကောင်းကိုတော့ဘယ်လိုနည်းနဲ့မှဟလာဒါတတော်ရဲ့ညီအဖြစ်နဲ့အပေါ်ကနေညီကြက်ထားတာဖြစ်တဲ့အတွက်အဲ့ဒီမှာကျူးကျော်နေတယ်ဆ ကျွန်တော်တို့ပင်မပိုင်းမှာရှိတယ်။အထူးသဖြင့်တော့ဗျာအခုရောအနာဂတ်မှာဟာလားဘလူတွေကဒေသခံတွေကဘာလို့ဒီဆုံးထားတယ်ဘလောက်ခိုင်မာအောင်လုပ်ထားတယ်ဆိုတာကိုကျွန်တော်တို့စစ်စစ်ခိုင်းနေချိန်မှာမရှိစစ်တဲ့အတွက်စစ်တာအသေးချာမရှိတဲ့အတွက်ဒီနေရာတကယ်ဒေသခံတွေနေနေတာကိုဒီနေရာဒေသခံတွေမရှိပါဘူးလို့သိနေနေထားတဲ့အတွက်အဲ့ဒါကမှစက်ပြီးအရေးကြီးပါမယ်ဆိုရင်အနည်း၅၀လောက်ဓာရီဖြစ် ဖြစ်လာနိုင်တယ်လို့ကျွန်တော်အဲ့ဒါကိုပြောပြရတယ
်။အခုပြဿနာဖြစ်နေတဲ့တစ်တော်ကျွားအတွင်းမှာတင်မူလကဓမ္မဥချနှစ်ပေါင်းများစွာလုတ်ကင်လာကြသူတွေနဲ့ပြီးခဲ့တဲ့အစိုးရလက်ထက်အတွင်း2013ခုနှစ်မှာတစ်တော်ဦးစီးဌာနကအကွက်ချပြီးလက်သမားတွေကိုလုတ်ကင်စားတောက်လို့ရနိုင်တဲ့မြေကွက်တွေရောင်းချခဲ့တဲ့အချိန်မှာဝယ်ယူပြီးလာရလုတ်ကင်ကြသူတွေအကြားအချင်းများရန်ဖြစ်တာမှာအသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့တယ်လို့ဦးအောင်မွန်ဝင်းကပြောပါတယ
်။မနည်းကတော့ဆိုလို့ရှိရင်အဲ့ဒီတစ်တော်ထဲမှာလေလမားလေလမားကြီးကြီးခုတ်ကြထိကြဖြစ်ကြတယ်။အဲ့ဒါကမနည်းကလူတွေတည်ကြတယ်။ဝါမင်းနဲ့ထိုးတာဒီဟိုတယောက်ကနောက်တယောက်ကလည်းဒီဇေဘင်းကိုခုတ်ခံရတာ။အဲ့နောက်တယောက်ကတော့ဟိုဘောင်ဇေဘွားတွေပိုင်းနဲ့ပြည့်ရခဲ့တော့အားလုံးသုံးယောက်ပေါ့နော်။သုံးယောက်မှာမနည်းကတော့တယောက်တည်သွားတယ်။အဲ့နောက်တယောက်ကလည်းအခြေအနေမကောင်းဘူးလို့ကျွန်တော်ဆက်ကြားတယ်။အဲ့တော့လက်ဗတာကရှိတဲ့၃မှန်ဆေးရုံဆိုတာလက်ဗတာနဲ့၃မှန်ကြော့ကြော့ကွာတဲ့နေရာမှာဆေးရုံပြင်းပြဆေးရုံတည်ထားတာအဲ့ဒီမှာမနေ့အထိအဲ့ဒီပေသွားတဲ့လူနာကိုလေဒီတနာကြီးခွဲနဲ့တနာကြီး55လောက်အထိလုံးဝကိုသူတို့ဆေးကုသမှုမပေးနိုင်ဘူးအဲ့လိုမပေးနိုင်တဲ့အတွက်ဒီလူနာတော်ကြစစပြီးတော့ဆေးကုတယ်လို့လုပ်မယ်လို့တွေးဟိုတွေးတွေပါလိချက်ရုံပဲရှိသေးတယ်လူနာပေသွားတာဒီအစိုးရကနေပြီးတော့အမိန့်ထွက်ထားတယ်ဒီတတော်ရှင်မှာပဲကြောင်မဲပြောတာတတော်ကနေအရေးယူဆောင်ရွက်မှုမရှိဘူးဒါဆိုရင်ကျွန်တော်တို့လေသမားချင်းပြန်ပြီးတော့တွေးမိကြလိမ့်မယ်အဲ့ဒါဆိုလို့ရှိရင်ခင်ဗျားတို့ရဲ့တာဝန်ရှိတယ်လို့အဲ့မှာပြောသွားလို့ပြည့်ရပဲကြာလည်းဖြစ်တာပဲ
ဒီပြဿနာကိုကင်တွယ်ဖြေရှင်းတဲ့နေရာမှာဥပဒေလမ်းကြောင်းအရအမှားယွင်းမှုတွေရှိနေတယ်ဆိုတာကိုလည်းတာဝန်ရှိသူတွေကိုသူတို့ဘက်ကထောက်ပြခဲ့တယ်လို့ဦးအောင်မိုးဝင်းကပြောပါတယ
်နောက်တစ်ခုကအဲ့ဥပဒေတွေလို့ပြောတယ်ဥပဒေတွေဒီဒီရက်ကလာတခြားလုံးမှာအပေါ်ကနေအောက်ကိုဆင်းလာရခဲ့တယ်ကျွန်တော်တို့ဖြစ်နေတာဥပဒေဆိုတာအဲ့ဒါဒါတကယ်ဥပ္ပဒီပြည်သူတွေကိုဟိုရာဇဝတ်မှုတွေမကျူးလွန်အောင်ဓမ္မမဟုတ်ရင်ဒီတစ်တော်တွေဆိုတဲ့တစ်တော်တွေပါတူပါဒီတစ်တော်တွေကပေါက်ရောက်ပြီးတော့ဒါတွေကိုတကယ်ကိုထိန်းသိမ်းနိုင်အောင်မကျူးလွန်အောင်ဆိုပြီးတော့ဥပဒေတွေကဘယ်လိုပဲဖြစ်စေကလူတွေကိုဟိုကျွန်တော်တို့ဟိုကောဟိုအဟံထားလုပ်ပြီးတော့ဖြစ်ဦးရာဇဝတ်ဟိုကောဟိုဟိုကဖြစ်အောင်လို့ဟိုအပြစ်မဖြစ်အောင်ဆိုပြီးလုပ်တာဖြစ်တယ်။ဆိုတော့အဲ့ဒီဥပဒေတစ်ခုပြဋ္ဌာန်းတော့မယ်ဆိုလို့ရှိရင်အခြေခံမျိုးဒီမှာဖြစ်နေတဲ့အခြေအနေကိုခင်ဗျားတို့တင်ကိုတင်ပြနိုင်ရမယ်ဆိုပြီးကျွန်တော်အဲ့ဒါကိုပြောတယ်။အခုကအဲ့လိုမျိုးပဲနဲ့အောက်မှာစီးရင်းမျိုးလိန်ရတယ်ဌာနဆိုင်ကတော်တော်များများအဲ့စီးရင်းမျိုးအပေါ်တင်နေအပေါ်ကလူကြီးကလည်းအဲ့စီးရင်းမျိုးပဲကြည့်တယ်။ကြည့်ပြီးတော့အဲ့ဒီအပေါ်ကနေပြီးတော့ဟိုဒီစီးရင်းပေါ်မှာအခြေခံပြီးတော့ဥပဒေကိုပြဋ္ဌာန်းတာရှိတယ်။ကျွန်တော်တို့တော်တော်များများကကျွန်တော်မြင်လာတော့အဲ့ဥပဒေကြီးပဲဖြစ်နေတဲ့အခါကျတော့အဲ့ဒီမြေပြင်ချီလီနဲ့ကွာတဲ့အခါလဲကြလဲကြော်အဲ့ဒီမှာပြဿနာဖြစ်တာပဲ
ဒီပြဿနာပြည်လဲရေးကိုအထောက်အကူပြုစေမဲ့နီလန်တွေကိုတိုင်းဒေသကြီးအစိုးရနဲ့တစ်တုံးဦးစီးဌာနကတာဝန်ရှိသူတွေထံတင်ပြထားတယ်လို့သိရပါတယ်ခင်ဗျာ
စီဝါရေးကဏ္ဍကိုကိုဇော်ဝင်းလိုင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါApple နည်းပညာကုမ္ပဏီကြီးအပေါ်မှာအိုင်ယာလန်နိုင်ငံကနေပြီးတော့အမျက်ခွန်အထူးအခွင့်အရေးတွေပေးခဲ့တယ်လို့ဆိုပြီး2003ခုနှစ်ကနေ2014ခုနှစ်အတွင်း Apple ကနေပေးတဲ့အမျက်ခွန်ငွေဒေါ်လာ 14.5 ဘီလီယံနဲ့အတိုးပါပေးရမယ်လို့ဥရောပကော်မရှင်ကဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကြောင့် Apple ကုမ္ပဏီဘလောက်ထိခိုက်သွားနိုင်ပါသလဲ။ဥရောပမှာနည်းပညာကုမ္ပဏီကြီးတွေနောင်ရင်းနှီးမြှုပ်နှံမဲ့အလားအလာဘလို့ရှိနိုင်ပါသလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
အိုင်ယ လနိုင်ငံမှာအခြေစိုက်ပြီးတော့ဥရောပနိုင်ငံတွေမှာလုပ်ငန်းလုပ်နေတဲ့ Apple နည်းပညာကုမ္ပဏီကြီးကိုအမျက်ခွန်ဒေါ်လာ14ဘီလီယံခွဲနဲ့ညီမျှတဲ့ယူရို73ဘီလီယံနဲ့အတူအတိုးပါပေးဖို့အတွက်ဥရောပကော်မရှင်ကအမိန့်ထုတ်ခဲ့တာကနည်းပညာလောကမှာအတော်လေးသတင်းကြီးသွားခဲ့ပါတယ်။အထူးသဖြင့်ဥရောပကော်မရှင်ကဆောင်ခိုင်းတဲ့အခွန်ငွေတွေကိုအိုင်ယာလန်နိုင်ငံကမလိုချင်ပါဘူးလို့ပြောလိုက်တာကြောင့်လဲပို့ပြီးတော့စိတ်ဝင်စားစရာဖြစ်ခဲ့တာပါ။အိုင်ယာလန်နိုင်ငံကော့ခ်မြို့မှာ1980ခုနှစ်ကစပြီးဆက်ယုံဖွင့်ခဲ့တဲ့ Apple ကုမ္ပဏီကကုန်ပစ္စည်းတွေကိုဖြန့်ဖြူးနိုင်ဖို့အတွက် Apple Sales International ဆိုတဲ့ကုမ္ပဏီနဲ့ Design Twin ထုတ်လုပ်ရောင်းချရေးအတွက် Apple Operation Europe ဆိုတဲ့ကုမ္ပဏီနှစ်ခုကိုလည်းအိုင်ယာလန်နိုင်ငံမှာတည်ထောင်ခဲ့ပါတယ်။ဥရောပတလွားတာမကအရှေ့အလယ်ပိုင်းအာဖရိကနဲ့အိန္ဒိယနိုင်ငံတို့ကရရှိတဲ့အကျိုးအမြတ်အားလုံးနီးပါးကိုအဲ့ဒီကုမ္ပဏီတွေကနေတဆင့်တကယ်တမ်းရုံးခန်းတွေလည်းမရှိသလိုဝန်ထမ်းတွေလည်းမရှိတဲ့ရုံးချုပ်ဆိုတာမှဝင်ငွေအဖြစ်စည်ရင်းထားခဲ့ပြီးတော့တခြားဥရောပဘယ်နိုင်ငံမှမအခွန်မဆောင်ရအောင်လို့ရှောင်ခဲ့တယ်လို့ဥရောပကော်မရှင်ကတွေးရှိပါတယ်။ Apple Sales International ကပြတဲ့ဝင်ငွေအနည်းငယ်ကိုလည်း1992ခုနှစ်နဲ့2008ခုနှစ်တွေမှာအိုင်ယာလန်နိုင်ငံက Apple ကုမ္ပဏီအတွက်ပေးခဲ့တဲ့အခွင့်အရေးအထူးအခွင့်အရေးတွေကြောင့်အမျက်ခွန်ဆောင်စရာမလိုတော့ပါ။ဥရောပကော်မရှင်ရဲ့အပြောအရ2003ခုနှစ်မတိုင်ခင်မှာ Apple ကုမ္ပဏီကအိုင်ယာလန်ကိုအမျက်ခွန်1ရာခိုင်နှုန်းအောက်သာပေးခဲ့ရပြီးတော့2003ခုနှစ်ကနေ2014ခုနှစ်အတွင်းမှာတော့လုံးဝအခွင့်ဆောင်စရာမလိုတော့ဖြစ်တဲ့.3.35ရာခိုင်နှုန်းသာပေးခဲ့ရပါတယ်။ဒီလိုလုပ်တာက EU အဖွဲ့ဝင်နိုင်ငံတခုကနေကုမ္ပဏီတခုတည်းကိုအထူးအခွင့်အရေးပေးရရောက်တဲ့အတွက်ဥပဒေနဲ့မညီဘူးလို့ဆိုပြီးတော့2003ခုနှစ်ကနေ2014ခုနှစ်အတွင်း Apple ကအိုင်ယာလန်ကိုပေးဆောင်သင့်တဲ့အမျက်ခွန်ဒေါ်လာ14ဘီလီယံခွဲနဲ့အတိုးပေးရမယ်လို့ဥရောပကော်မရှင်ကဆုံးဖြတ်ခဲ့တာပါ။စီးပွားရေးလုပ်ငန်းတွေအတွက်အမျက်ခွန် 12.5 ရာခိုင်နှုန်းကောက်ခံတဲ့အိုင်ယာလန်နိုင်ငံက1992ခုနှစ်ထဲကစပြီးတော့ Apple ကုမ္ပဏီအကျိုးအမြတ်အတွက်တမင်အခွန်ကောက်ခံတဲ့ဆိုယုံအခွင့်အရေးပေးခဲ့တာဖြစ်တယ်လို့ဥရောပကော်မရှင်ကပြောပါတယ်။ Apple ကုမ္ပဏီကတော့ဒီဆုံးဖြတ်ချက်အပေါ်မှာအယူခံဝင်မယ်လို့ဆိုပါတယ်။ဥရောပကော်မရှင်ရဲ့ဆုံးဖြတ်ချက်ကြောင့် Apple ကုမ္ပဏီဘက်ကသိပ်ပြီးတော့ထိခိုက်သွားနိုင်စရာအကြောင်းမရှိဘူးလို့ကြွမ်းကျင်သူတွေကတော့သုံးသပ်ပါတယ်။ဥရောပမူဝါဒလေးလာရေးဌာနကအမှုဆောင်အရာရှိ Karel Landau ပြောတာကိုအရင်နားထောင်ကြည့်ပါ
I mean, for Apple on itself, I don't think it means a lot. Apple will probably have foreseen and its accounts.
Apple company တွေတိတ်ပြီးထူချသွားတဲ့ကိစ္စတခုလို့ကျွန်တော်တော့မထင်ပါဘူး။တချင်ချင်းမှာတော့အခုတည်းပို့ပြီးအခွန်ဆောင်ရမယ်ဆိုတာ Apple ကကြိုမြင်ကောင်းမြင်ထားပြီးသားပါ။အရန်ငွေသားဘီလီယံရာနဲ့ချီရှိနေတဲ့ company တခုအတွက်ဒေါ်လာ14ဘီလီယံခွဲဆိုတာဘာမှမဟုတ်ပါဘူး။ company တန်ဖိုးကလည်းဈေးကွက်မှာတည်တဲ့အစားပေါင်းများစွာတန်တယ်ဆိုတော့ဒီလောက်အခွန်ဆောင်လိုက်ရရင်လည်း Apple အတွက်ဘာမှထိခိုက်သွားမှာမဟုတ်ပါဘူး။
Apple ကုမ္ပဏီအနေနဲ့ဥပဒေအတိုင်းအိုင်ယာလန်နိုင်ငံကိုပေးဆောင်သင့်သလားအခွန်ငွေတွေဆောင်ခဲ့တယ်လို့ Apple ကုမ္ပဏီ CEO Tim Cook ကကြေညာချက်ထုတ်ပြန်ပြီးတော့အခွန်မပေးရအောင်လို့အယူခံဝင်မယ်လို့ပြောပါတယ်။တကယ်တမ်းမှာလည်းအိုင်ယာလန်နိုင်ငံကသူ့နိုင်ငံစီးပွားရေးတိုးတက်ဖို့လိုအပ်တာမို့ Apple လိုနည်းပညာကုမ္ပဏီကြီးတွေကိုနိုင်ငံထဲမှာလာပြီးတော့ရင်းနှီးအောင်လို့ဆွဲဆောင်ရတာပါ။ဒါကြောင့်လဲဥရောပကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ပြောခဲ့တာပါ။ဥရောပကော်မရှင်ဘက်ကတော့ EU အဖွဲ့ဝင်နိုင်ငံတွေမှာမရှင်ပြိုင်နိုင်လောက်တဲ့အကျိုးအမြတ်အတွက်လုပ်ငန်းကြီးတခုတည်းကိုအထူးအခွင့်ရေးပေးတာက EU ဥပဒေကိုချိုးဖောက်တာလို့ပြောပါတယ်။နိုင်ငံတကာကုမ္ပဏီကြီးတွေက EU နိုင်ငံတွေမှာအခွင့်သက်သာအောင်လုပ်ခဲ့တာမျိုးတွေရှိခဲ့လို့အရင်ကလည်းအခုလိုအရေးယူမှုတွေရှိခဲ့ဘူးပါတယ
်။ The earlier cases, the Starbucks and the Fiat decisions we've had so far were much smaller numbers. They were 20 to 30 million euros.
အရင်စောပိုင်းဖြစ်ခဲ့တဲ့ Starbucks Coffee ကုမ္ပဏီကြီးနဲ့ Fiat ကားကုမ္ပဏီတွေကိစ္စတော့ငါဆိုရင်အခွန်ပြန်ဆောင်ဖို့တောင်းခံရတာယူရိုငွေတန်20 30လောက်ဆိုတော့အခုတည်းအများကြီးကိုပုံနေပါတယ်လုပ်ငန်းကြီးတစ်ခုတည်းကိုအခွန်ပြန်ပေးရမယ်လို့ EU ဆုံးဖြတ်ခဲ့တဲ့အထက်မှာ73ဘီလီယံယူရိုဆိုတာကတော့အများဆုံးပါဒါကိုကြည့်ရင် EU ဘက်ကကြက်ကြက်မက်မက်ကင်တွယ်လာတယ်လို့မြင်နိုင်ပါတယ်အမေရိကန်နဲ့အမေရိကန်ကုမ္ပဏီတွေကိုအခုပုံစံတိုင်းဆက်လုပ်နေလို့မရတော့ဘူးအခွန်ဆောင်ကိုဆောင်ဖို့လိုပြီးဆိုတာကိုပြသလိုက်တာလို့ကျွန်မထင်ပါတယ
်။ Pines and Mansons ဥပဒေအကျိုးဆောင်ကုမ္ပဏီကအခွန်ပိုင်းဆိုင်ရာကျွမ်းကျင်သူ Heather Self ပြောခဲ့တာပါ။ရင်းနှီးမြှုပ်နှံမှုဆိုင်ရာ BDA Partners ဘဏ်လုပ်ငန်းကအကြီးတန်းဦးဆောင်ညွှန်ကြားရေးမှူး UN Rally ကလည်
း Certainly more to come and no question the US targets are the most appealing.
ဒီမှာထားခြင်းစရာအကောင်းဆုံးက American လုပ်ငန်းကြီးတွေဆိုတာမေးခွန်းထုတ်စရာမလိုတော့နောက်ထပ်လှုပ်လာလိမ့်ဦးမယ်ဆိုတာသိကြပါတယ်။သူတို့ကလည်းငွေကြေးတောင်းတင်တဲ့လုပ်ငန်းကြီးတွေမဟုတ်ပါလား။နောက်အမေရိကန်ကုမ္ပဏီတွေကဥရောပမှာလုပ်ငန်းတွေလဲပတ်နေပေမဲ့အခွန်အများကြီးမပေးရအောင်လုပ်တဲ့နေရာမှာလည်းစိတ်တော်ကြပါရဲ့။အခုတော့ပေးတဲ့အခွန်တွေပေးလာအောင်နိုင်ငံရေးအရာတောင်းဆိုဆောင်ရွက်မှုတွေရှိလာနေပါပြီ
။
ကမ္ဘာအကြီးဆုံး online ဈေးကွက်ကြီးတစ်ခုဖြစ်တဲ့ amazon.com website ကုမ္ပဏီနဲ့ကမ္ဘာကျော် McDonald's ကုမ္ပဏီကြီးတွေက Luxembourg နိုင်ငံမှာအခွင့်အသက်သာဈေးမဲ့အစီအစဉ်တွေလုပ်ခဲ့သလားဆိုတာကိုလည်းဥရောပကော်မရှင်ကစုံစမ်းနေပါတယ်။လောလောဆယ် Apple ကုမ္ပဏီကြီးကိုဒေါ်လာ14ဘီလီယံခွဲအခွင့်ဆောင်ဖို့ဆုံးဖြတ်ချက်ကဥရောပမှာယင်းနှိမ့်နှံမဲ့အလားအလာအပေါ်မှာတက်ရောက်မှုရှိနိုင်ပါသလား။
I think it's a calculated decision by the EU that big tech companies are still going to want to do business in Europe.
ဒီပညာကုမ္ပဏီကြီးတွေကသူတို့လုပ်ငန်းတွေကိုဥရောပမှာလုပ်ချင်နေရစမို့ EU ကတွက်ချက်ပြီးဒီလိုဆုံးဖြတ်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ကိုယ်လုပ်ငန်းအတွက်ဘယ်မှာယင်းနှိမ့်နှံမလဲဆိုတာရွေးချယ်ဆုံးဖြတ်ကြရမယ်ဆိုတော့အာရှအမေရိကန်ဥရောပစသဖြင့်နှိုင်းယှဉ်ရွေးချယ်သုံးသပ်ကြရင်အခုဆိုရင်တော့ဥရောပမဟုတ်တဲ့တခြားနေရာတွေကိုရွေးကောင်းရွေးချယ်နိုင်ပါတယ်။
အမေရိကန်ပြည်ထောင်စုမှာဆိုရင်တော့စီးပွားရေးအကျိုးအမြတ်ရပြီးတော့အလုပ်အကိုင်တွေဖန်တီးပေးနိုင်မဲ့ကုမ္ပဏီကြီးတွေကိုယ့်ရဲ့ပြည်နယ်ထဲမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့အတွက်ပြည်နယ်တွေကအခွန် short ပေါ့မှုတွေလုပ်နေတာအဆန်းမဟုတ်ပါဘူး Massachusetts ပြည်နယ်ကဆိုရင် General Electric ကုမ္ပဏီကြီးပြည်နယ်ထဲကိုပြောင်းလာဖို့အတွက်အခွန်ဒေါ်လာ145သန်း short ပေးခဲ့ပါတယ်တခါ Tesla ကားကုမ္ပဏီကြီးက battery ဆက်ယုံကြီးစောက်ဖို့နေရာရှာတယ်လို့ကြေညာခဲ့တော့ကလည်း California, New Mexico နဲ့ Nevada ပြည်နယ်တွေကအခွန် short ပေးပါမယ်လို့အပြိုင်ဆွဲဆောင်ခဲ့ကြတာပါ။နောက်ဆုံးမှာတော့ဒေါ်လာ 1.2 ဘီလီယံအခွန် short ပေးပါမယ်ဆိုတဲ့သဘောတူညီချက်နဲ့ Nevada ပြည်နယ်မှာ Tesla ရဲ့ battery ဆက်ယုံကြီးကိုစောက်ခဲ့တာလို့ Business Insider သတင်း website ဆောင်းပါးတစ်ခုမှာဖော်ပြထားပါတယ်။Apple နည်းပညာကုမ္ပဏီကြီးကလည်းအမျက်ခွန်အများကြီးမဆောင်ရအောင်လို့ Ireland နိုင်ငံမှာသွားပြီးတော့လုတ်ကင်တာပါ။ဒါပေမဲ့ EU နိုင်ငံတွေအားလုံးကရသမျှအကျိုးမြတ်အားလုံးကို Ireland နိုင်ငံကနေတဆင့်အခွန်မဆောင်ရအောင်လို့ Apple ကုမ္ပဏီကလုတ်ခဲ့တယ်လို့ဥရောပကော်မရှင်ကပြောပြီးတော့ဒေါ်လာ14ဘီလီယံခွဲအခွန်ငွေတွေပြန်ဆောင်ဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပါရဲ့ရှင်
။မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါရှင်။မအေးတန်နာကျော်ရဲ့တက်တက်ရောက်သတင်းလွှာကိုလည်းနားဆင်ရအောင်ပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောက်သတင်းလွှာမှာတော့ IS Islamic စစ်သေးကျော်အဖွဲ့အကြောင်းပညာပေးရုပ်သံ series ဘယ်သူရိုက်ကူးမှာပါလဲ။American pop အဆိုတော်မှလည်း Selena Gomez ဘာကြောင့်များဖျော်ဖြေရေးခီးစဉ်တဝက်မှာအနားယူရတာပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ် Hollywood ရဲ့နာမည်ကျော် Mena Bradley Cooper ဟာတုံ့ပြန်တန်ကြားဇလန်တွေအသေးလေးတစ်ခုရိုက်ကူးနေပါတယ်သူက IS Islamic စစ်သွေးကြွတွေအကြောင်းရေးသားထားတဲ့စာအုပ်ကိုအခြေခံပြီးတော့ရုပ်မြင်တန်ကြားဇလန်ရိုက်ကူးတာပါစာရေးသားသူက IS အဖွဲ့ဘလို့ပေါ်ပေါက်လာလဲဆိုတာအမေရိကန်နိုင်ငံသားတွေဘူးတုဒအဖြစ်နဲ့သိရဖို့အတွက်ဒီစာအုပ်ကိုရေးသားထားတာပါလို့ဆိုပါတယ်။စာရေးဆရာ Joby Warwick 2016ခုနှစ်မှာပူလီဇာဆုရရှိခဲ့တဲ့ Black Flags The Rise of ISIS အလန်နဲ့ ISIS တကူထွာလာပုံဆိုတဲ့စာအုပ်ကလူများသိမသိတဲ့ IS အဖွဲ့ရဲ့အခြေခံနဲ့သူတို့ Jihad ဝါဒီတွေဖြစ်နေဘလို့ပြောင်းသွားလဲဂျော်ဒန်နိုင်ငံခေါင်းတဲ့အရက်ကထောင်လေးတစ်ခုတည်းကနေအစပြုပြီးတော့ဆီးရီးယားကိုဘလို့ထိုးဖောက်ဝင်ရောက်ခဲ့လဲဒါတွေကိုရေးသားထားတာပါတကယ့်ဖြစ်ရပ်ကိုတင်ပြထားတဲ့အဲ့ဒီစာအုပ်ထဲမှာဒီ IS အဖွဲ့ကိုချုပ်ငင်းသွောင်းအောင်လုပ်ဖို့အမေရိကန်နဲ့နိုင်ငံတကာအထူးတပ်ဖွဲ့ဝင်တချို့ဘလို့လှုံ့ဆော်ခဲ့လဲဆိုတာကိုလည်းရေးသားမှတ်တမ်းတင်ထားပါတယ်အသက်56နှစ်အရွယ်စာရေးသူဝါရစ်ကနောက်ဆုံးမှဒီသတင်းကိုလူများသိအောင်လို့ထုတ်ဖော်လိုက်ရတာအယံဝမ်းသာမိပါတယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာပြောထားပါတယ်American Sniper ရုပ်ရှင်ကားနဲ့ The Hangover ရုပ်ရှင်ဇာတ်ကားတွေနဲ့နာမည်အရင်းကြီးတဲ့ Mena Bradley Cooper ဟာ HBO ရုပ်သံ line ကထုတ်လွှင့်မဲ့ရုပ်သံ series တို့ကိုသူ့ရဲ့ကိုယ်ပိုင်ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကနေရိုက်ကူးပေးတာဖြစ်တယ်လို့ HBO ကပြောပါတယ်။သူကခုနကပြောတဲ့စောက်ကိုအခြေခံပြီးတော့ရုပ်မြင်သံကြားဇာတ်လမ်းဖြစ်နေပြန်ပြီးတော့အသက်သွင်းလုပ်တာပါ။စာရေးဆရာ Warwick က Washington Post သတင်းစာရဲ့အမျိုးသားလုံခြုံရေးသတင်းတောက်ဖြစ်ပြီးတော့ဒီရုပ်ရှင်ကဖျော်ဖြေရေးတော့ဖျော်ဖြေရေးပါပဲ။ဒါမှလည်း ISIS အဖွဲ့အကြောင်းလူတွေသိအောင်လို့ပြင်သာပေးထားတာဖြစ်တယ်လို့ပြောသွားပြီးတော့ Bradley Cooper ကတာဝန်ယူရိုက်ကူးမှာမလို့လဲအကောင်ဆုံးဖြစ်မှာပါလို့ပြောပါတယ်။ Bradley Cooper နဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက် Todd Phillips တို့ကအစာရေးသူ Warwick ရဲ့ DC စင်ကြေဘုံကအိမ်ကိုဒီနေ့အစောပိုင်းကရောက်သွားခဲ့ပြီးတော့သူတို့စိတ်ကူးကိုလာပြီးတော့ဆွေးနွေးသွားပါတယ်။သူတို့နှစ်ဦးက Joint Effort ဆိုတဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကို2014မှာစပြီးတော့ထူထောင်ထားတာဖြစ်ပါတယ်။အခု Black Flags ရုပ်သံဇလန်းကိုဘယ်တော့လွှင့်မလဲဘယ်သူတွေပါဝင်သရုပ်ဆောင်ထားကြလဲဆိုတော့မကြေညာပါဘူးရှင် American Pop အဆိုတော်လေဟီဂါဂါနဲ့ Oscar တစ်ဂျိုးစုရွေးချယ်ခံထားရပူတဲ့ Mena Bradley Cooper ဟာ Hollywood guitar drama ကနဝင်ဇာကာ A Star is Born ဆိုတဲ့တေးသရုပ်ဖော်ဇာကာကိုပြန်ပြီးရိုက်ကူးဖို့လုပ်နေတယ်လို့ Warner Brothers ရုပ်ရှင်ထုတ်လို့ရေးကအောက်လ16ရက်နေ့မှာပဲပြောသွားပါတယ်ဘရော့ဆာပြီးတော့ရိုက်ကူးမလဲဆိုတော့ Warner Brothers ကုမ္ပဏီကဘာမှမပြောပါဘူး A Star is Born အနုပညာကျဲတပွင့်ထွက်ပေါ်လာပြီဆိုတဲ့ရုပ်ရှင်ကတက်သစ်ဆာအနုပညာရှင်တွေတယောက် Hollywood ကိုရောက်လာတော့သူ့ကိုဝိုင်းရင်မင်းသားကြီးတူကအခုညီပေးတဲ့အကြောင်းဇက်အင်တဲပြီးတော့ရိုက်ထားတာပါဘူးရင်းရုပ်ရှင်က1938ခုနှစ်မှာထွက်တာပါ1954ခုနှစ်မှာဒီကားကိုတစ်ခါပြန်ရိုက်ပြီးတော့နောက်ထပ်1986မှာလည်းမင်းသားမင်းသမီးအစ်တစ်တွေနဲ့နောက်ထပ်ကားအစ်တစ်တစ်ခုဖြစ်နေဒီကားကိုပြန်ရိုက်ပါတယ်အခုရိုက်မဲ့ရုပ်ရှင်အတွက်တော့ Lady Gaga ကတချင်းအစ်တစ်တွေဆက်ဆိုမှာဖြစ်ပါတယ American Pop ဆိုတော့ Selena Gomez ဟာမကြာခဏပဲအထိတ်တလန့်ဖြစ်ပြီးတော့စိတ်ဖိစီးမှုအရမ်းများလို့သူ့ရဲ့အလုပ်ကနေခဏနားမယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကပဲကြေညာသွားပါတယ်။သူခံစားနေရတဲ့လေးဘက်နာအပြင်းစားလိုမျိုး Lupus ရောဂါခံစားရတာကနေဘေးရွက်ဖြစ်နေဒီလိုမျိုးဝေဒနာတွေခံစားလာရတာဖြစ်ပါတယ်။Revival လို့နာမည်ပေးထားတဲ့ကဘာလှည့်ဖျော်ဖြေပွဲတွေထွက်နေရာကနေပြီးတော့ဒီခီးလယ်မှာအခုလိုမျိုးအသက်24နှစ်ပဲရှိသေးတဲ့အဆိုတော် Selena Gomez နားမယ်လို့ကြေညာသွားတာဖြစ်ပါတယ်။သူမှာလူပတ်ရောဂါရှိရယ်ဆိုတာဆန်းသက်သိရှိခဲ့ရတာတော့တစ်နှစ်လောက်ရှိပါပြီ။သူဘယ်တော့အလုပ်တွေပြန်လုပ်နိုင်မလဲ။သူ့ရဲ့ဖြောပြေးခီးစဉ်တွေကျန်တဲ့အပိုင်းတွေကိုဘာဆက်လုပ်မလဲဆိုတာချက်ချင်းမသိရပါဘူး။သူကအထူးသဖြင့်ဥရောပနဲ့တောင်အမေရိကဒေသတွေကို2016ခုနှစ်မှာလှည့်လည်ဖြောပြေးဖို့ရှိတာပါ။ Selena Gomez ကလူပတ်ကသူ့ဘာသူဒုက္ခပေးတဲ့ကြားကသူ့ရဲ့ဘေးရွယ်ဆိုးကျိုးဖြစ်နေတဲ့စိတ်အလွန်အမင်းပူတာအထိတ်လန့်ဖြစ်တာစိတ်ကြယောဂါတွေကိုခံစားရတယ်လို့သိရပါတယ်။ကျမရဲ့ကျန်းမာရေးကိုတေချာကြီးယူဆိုင်အလေးထားဖို့အတွက်ကြိုတင်ကာကွယ်ရေးအနေနဲ့ခုလိုလုပ်ရတာပါ။ကျမရဲ့ကျန်းမာရေးနဲ့ပျော်ရွှင်မှုအတွက်အချိန်တစ်ခုတော့နားရမယ်လို့ဆုံးဖြတ်ထားတယ်ဆိုပြီးတော့ Selena Gomez ကပြောပါတယ်။ Selena Gomez ကသူ့ရဲ့ချစ်သူဟောင်း Justin Bieber နဲ့လူမှုကွန်ရက်ပေါ်မှာပြဿနာတွေနည်းနည်းတက်ပြီးတော့နောက်နှစ်ပတ်အကြာမှာပဲအခုလိုမျိုးသူ့အလုပ်ကနေခဏနားမယ်လို့ကြေညာတာဖြစ်ပါတယ်။Selena Gomez ဟာ2009ခုနှစ်ကနေပြီး2012အထိ Disney ရုပ်သံလိုက်မှလွှင့်တဲ့ Wizards of Waverly Place ရုပ်သံဇာတ်လမ်းနဲ့နာမည်ကြီးလာတာဖြစ်ပါလိမ့်ရှင်ဒီတော့ကြရင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll
have my own မေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တက်ရောင်သတင်းလောအစီအစဉ်ပါရှင်။မမိုးဖြူတင်ဆက်မယ်ဒီသူယုံကြည်အစီအစဉ်မှာတော့ကိုပိုင်စမ်းစစ်တွဲခေါ်မှုကိုအားပေးတဲ့ပညာရေးစနစ်မှာလေ့လာခဲ့သူတွေမြမလူအဖွဲ့အစည်းအတွက်လိုအပ်နေပြီလို့ယုံကြည်တဲ့ကိုတီဟမောင်မောင်ရဲ့အမြင်ကိုနားဆင်ရအောင်ပါ။
ကျွန်တော်အနေနဲ့ကိုပိုင်တွေးခေါ်မှုနဲ့နှီးနှောဆွေးနွေးမှုကိုအခြေတည်တဲ့ပညာရေးအရေးကြီးတယ်လို့ယုံကြည်ပါတယ်။အဲ့ဒါလို့ပညာရေးစနစ်ကအတိုင်းပြည်အတွက်လူဖွဲ့စည်းအတွက်တာမကပဲလူတူတူယောက်ချင်းစီအတွက်ပါအင်မတန်ရေးကြီးတယ်လို့ယုံကြည်တာပါ။ပိုပြီးကောင်းမွန်တဲ့လူဖွဲ့စည်းမတူကွဲပြားမှုကိုလက်ခံတဲ့လူဖွဲ့စည်းနောက်ဖွံ့ဖြိုးတိုးတက်တဲ့တိုင်းပြည်ဖြစ်ဖို့အတွက်ကိုပိုင်တွေးခေါ်မှုနောက်စမ်းစစ်ဝေဖန်နိုင်မှုနဲ့ဆွေးနွေးမှုကိုအားပေးတဲ့ပညာရေးစနစ်ကသာဖော်ဆောင်နိုင်မှာပါ။ကျွန်တော်တို့ရဲ့စာမွေးစနစ်တွေကိုမှတ်ဉဏ်ကိုအခြေခံတဲ့စာမွေးစနစ်တွေကနေကိုပိုင်တွေးခေါ်မှုကိုမေးတဲ့စာမွေးစနစ်တွေဖြစ်ပြောင်းလဲဖို့လိုအပ်ပါတယ်။အခုကတက္ကသိုလ်အဆင့်တွေမှာတော့ဒါမေးဒါချက်ဒါပြစ်စနစ်နဲ့သွားနေရပါတယ်။လူထူးချင်းစီရမတူညီပါဘူး။လူတိုင်းမှာသူအားသာချက်နဲ့သူရှိပါတယ်။ဆွေးနွေးမှုကိုအားပေးတဲ့ပညာရေးစနစ်မှာဆရာဒါမှမဟုတ်ဆရာမတယောက်တည်းကပြောနေတာတွေကိုနားထောင်တာမျိုးမဟုတ်ပဲအားလုံးပါဝင်ဆွေးနွေးခြင်းအပြင်ကျောင်းသူကျောင်းသားတွေဟာပိုပြီးဘက်စုံနဲ့ဘက်ကနဲ့တွေးခေါ်လာနိုင်ပါတယ်။မတူညီတဲ့သူတွေရဲ့အတွေ့အကြုံလေ့လာထားမှုတွေကိုစာသင်ခန်းထဲမှာပြောဆိုဆွေးနွေးခြင်းအပြင်ပိုပြီးပြည့်စုံစေပါတယ်။ နောက်ပြီးတော့ဒီလိုစာသင်ခန်းတွေကသာမတူကွဲပြားမှုကိုလက်ခံပြီးတစ်ဖက်အတန်ကိုဂီယူဒီဇိုင်းနားထောင်တဲ့ယဉ်ကျေးမှုကိုပြောထောင်ပေးပါတယ်။ဒါပေမဲ့အားလုံးပြောသမျှကိုကြားရသမျှကိုယုံကြည်တာမျိုးမဟုတ်ဘဲကိုယ်တိုင်ဆန်းစစ်ဝေဖန်တွေးခေါ်မှုတနည်းအားဖြင့် critical thinking ကိုအားပေးဖို့အထူးလိုအပ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံပညာရေးစနစ်ကိုပြောင်းလဲဖို့အဖက်ဖက်ကအားထုတ်နေတာကိုမြင်နေရပါတယ်။ဒါပေမဲ့နှစ်ပေါင်းများစွာဖြည့်ဆည်းခဲ့တဲ့ပညာရေးစနစ်ကိုနေချင်းညာချင်းပြောင်းလဲဖို့ဆိုတာအင်မတန်မှမလွယ်တဲ့ကိစ္စပါ။ကျွန်တော်တို့အနေနဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲတာကိုထိုင်ဆောင်နေမဲ့အစားကိုယ်တိုင်ပြောင်းလဲမှုမှာပါဝင်ဖို့လိုအပ်ပါတယ်။ကျွန်တော်အနေနဲ့ဘလို့ပြောင်းလဲမှုမှာပါဝင်သင့်တယ်လို့ထင်လဲဆိုရင်အခုချိန်မှာမြန်မာနိုင်ငံဟာပြုပြင်ပြောင်းလဲမှုတွေပြုလုပ်နေတဲ့အတွက်ဖွံ့ဖြိုးပြီးနိုင်ငံတွေကပညာသင်စုတွေအများကြီးဝင်လာပါတယ်။အရင်ထက်အရေးအတွက်ပိုများပါတယ်။အထူးသဖြင့်မဟာဘွဲ့ယူဖို့အတွက်ပေးတဲ့ပညာသင်စုတွေများပါတယ်။ဘွဲ့ရပြီးလုပ်ငန်းတွေးကြုံရှိတဲ့လူငယ်တွေအနေနဲ့ဒီအခွင့်အရေးတွေကိုလက်လွတ်မခံဖို့လိုတယ်လို့ယုံကြည်ပါတယ်။ဒီလိုပညာသင်စုတွေနဲ့အမေရိကန်မှာဩစတြေးလျဥရောပမှာပညာရေးစနစ်ကောင်းမှုနဲ့ဟောင်ကောင်လိုဂျပန်လိုအာရှနိုင်ငံတွေကကိုယ်ပိုင်တွေးခေါ်မှုနဲ့နှီးနှောဆွေးနွေးမှုကိုအခြေတည်တဲ့ပညာရေးစနစ်မှာသွားရောက်သင်ယူသင့်ပါတယ်။အဲ့လိုသူတွေနိုင်ငံကိုကြောင်းပြီးလို့ပြန်လာတဲ့ချိန်ကြရင်လူဖွဲ့စည်းအတွက်တိုင်းပြည်အတွက်ပြီးတော့နိုင်ငံရဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့အင်မတန်အဖို့တန်တယ်လို့ယုံကြည်ပါတယ်။ကိုယ်ပိုင်တွေးခေါ်မှုနောက်ဆန်းစစ်ဝေဖန်နိုင်မှုနဲ့နှီးနှောဆွေးနွေးမှုကိုအားပေးတဲ့ပညာရေးစနစ်မှာကျင်လည်ခဲ့တဲ့သူတွေဟာနိုင်ငံရဲ့ပြောင်းလဲမှုတိုးတက်မှုမှာအခရာကျလာမယ်လို့ယုံကြည်ပါတယ်။အဲ့လိုသူတွေလူဖွဲ့စည်းမှာတဖြည်းဖြည်းများလာရင်ပြောင်းလဲမှုကအရှင်ဟုန်ပိုရလာမှာပါ။ကျွန်တော်အနေနဲ့ဒီ top to bottom အထက်ကနေအောက်ကိုစီးဆင်းတဲ့ပြောင်းလဲမှုကအရေးကြီးတယ်လို့လက်ခံပါတယ်။ဒါပေမဲ့ပိုပြီးတော့ခိုင်မာတဲ့ရေရှည်တည်တံ့တဲ့ပြောင်းလဲမှုဖြစ်ဖို့ဆိုရင်အောက်ကနေအထက် bottom to top နောက်တနည်းအားဖြင့်လူဖွဲ့စည်းကနေတောင်းရမယ်လို့ယုံကြည်ပါတယ်။အဲ့ဒီလိုဖြစ်လာဖို့အတွက်ကိုပိုင်တွေးခေါ်မှုကိုအားပေးတဲ့ပညာရေးစနစ်မှာဖြတ်သန်းခဲ့ရတဲ့သူတွေလူဖွဲ့စည်းမှာများတဲ့များလာဖို့လိုအပ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲအစီအစဉ်နေ့မကြခင်အဆုံးတတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လေးဦးကတလှည့်ကြီးညာပေးပါမယ်ရှင်
စီးပွားရေးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဆွေးနွေးမှုတွေဟာအကျိုးရှိပေမဲ့စစ်တမ်းတဲ့လူတို့ကိုလူသားချင်းစာနာမှုအကူအညီပေးနိုင်မဲ့အပြစ်ကတ်ရစဲရေးတို့နှစ်ဖက်ကြားသဘောတူညီမှုတော့မရသေးဘူးလို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ယုံကြည်မှုအပိုင်းမှာကွာချက်တွေရှိနေပြီးစစ်ဆန်ညှိနှိုင်းရတာခက်ခဲသလိုနှိစက်အောင်လည်းမလုပ်နိုင်သေးဘူးလို့ရုရှားသမ္မတနဲ့တွေ့ဆုံပြီးနောက်မှာပဲတရုတ်နိုင်ငံဟန်ကျိုးမျိုးကစစ်မှုထုံးကားတဲ့နိုင်ငံ၂၀ G20 ညီလာခံပိတ်ပွဲအခမ်းအနားမှာသမ္မတအိုဘားမားကတင်းနောက်တီကိုပြောဆိုခဲ့တာပါ။စီးရဲနိုင်ငံမှာဆူရထင်းချုပ်ထားတဲ့မြို့တော်များနဲ့ကတ်လက်နက်ကင်ဖွဲ့ထင်းချုပ်ထားတဲ့မြို့ကြီးတစ်ခုမှာဒီကနေ့ဘုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပေါ်ခဲ့ပါတယ်။တက်ကတ်မှုတွေအားလုံးတပြိုင်တည်းတည်းဖြစ်ခဲ့တယ်ဆိုတော့ထင်ရှားပြီးအားလုံးကလည်းလွန်ကျွန်းရေးခေတ္တကိုပြစ်မှတ်ထားတက်ခဲ့တာဖြစ်တဲ့အကြောင်းစီးရဲလူခွင့်ဆောင်ကြည့်လေးလာမှုအဖွဲ့ကပြောဆိုခဲ့ပါတယ်။အာဖဂန်နိုင်ငံကာဘူးမြို့တော်ကကာဝေးဝန်ကြီးဌာနအနီးရဲယူနီဖောင်းဝတ်ဆင်ထားတဲ့အသေးခံဘုံခွဲသမားတူကပေါက်ကွဲတက်ခဲ့တာကြောင့်လူ24ဦးထဏ်မှန်းနဲ့သေဆုံးပြီး90ကျော်ဒဏ်ရာရသွားပါတယ်။မြောက်ကိုရီးယားကပက်ထင်းတက်မစ်ဆိုင်းတုံးသုံးခုကိုဂျပန်ပင်လယ်ပြင်နဲ့ဒီကနေ့ပဲပစ်ခတ်ခဲ့တဲ့အတွက်ဂျပန်အစိုးရကပြစ်တင်ရှုတ်ချလိုက်ပါတယ်။ပစ်ခတ်မှုဟာဂျပန်နိုင်ငံပေါ်ရန်လိုတဲ့လုပ်ရည်ဖြစ်နေတာမကတရုတ်နိုင်ငံဟန်ကျိုးမြို့မှာ G20 ထိပ်သီးအစည်းအဝေးကိုကျင်းပနေချိန်တက်တိုက်ဆန်ဆန်ဖြစ်ခဲ့တာကိုထပ်သွင်းစဉ်းစားမယ်ဆိုရင်တော့နိုင်ငံတကာအသံဝန်ကပါရန်လိုတဲ့လုပ်ရည်ဖြစ်တဲ့အကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ကပြောဆိုခဲ့တာပါ။
သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုဟာကိုအောင်ဖြစ်ပါတယ်။စပိုက်ဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနေ့ပြန်မနေ့ခင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.